Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American အသံရ2024ခုနှစ်ဇန်နဝါရီလ17ရက်နေ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခန့်နဲ့9နာရီခန့်လိုင်းဒိုမီတာ3249လိုင်းလာမီတာ190ဒုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မသင်္ကီထိုက်ပါရှင်။
အစ္စရေးနေနဲ့ဂါဇာကိုအငြင်းတန်းသိမ်းပိုက်ထားဖို့ယူမမထားဘူးလို့အစ္စရေးအကြီးချုပ်နေတန်ယာဟူးကပြောဆိုလိုက်ပါတယ်။ဖင်လန်ဒီဒေသအတွင်းယူမန်ခြေစိုက်တဲ့ဟူတီသဘောတူရဲ့တိုက်ခိုက်မှုဟာအကျိုးဆက်တွေရှိလာမယ်ဆိုပြီးတော့အမေရိကန်နိုင်ငံကြေးဝန်ကြီးကသတိပေးပြောဆိုပါတယ်။မြန်မာနိုင်ငံအတွက်စိုက်ဘာရာဇဝတ်မှုတွေနဲ့ဥပဒေမဲ့လုပ်ရက်တွေဟာဒေသအတွင်းကိုပါထိခိုက်သက်ရောက်မှုရှိလာနေပြီလို့ကုလထုကုဇလဲဒေါ်အန်ဒရူးစ်က VOA ကိုပြောပါတယ်။
ထိတ်တန့်ရောက်သတင်းတွေပြီးနားဆင်ရမယ့်သတင်းဆောင်မတွေတင်မှာတော့အင်ဒိုနီးရှားရောက်ရိုဟင်ဂျာတွေကိုကျွန်းပေါ်မှာနေရချဖို့စဉ်းစားနေကြတဲ့အကြောင်းထိုင်းနိုင်ငံကပြည်ဝင်권ဖြည့်လျှော့လိုက်တဲ့ကိစ္စမြန်မာလုပ်ငန်းရှင်တွေပေါ်သက်ရောက်မှုမြန်မာနိုင်ငံတွင်းကတိုက်ပွဲတွေမှာအဝေးဒိန်ဒရုန်းရှင်တွေအသုံးပြုမှုနောက်ဒီနေ့အတွင်းကဘာတလားရွေးကောက်ပွဲတွေအခြေအနေစတဲ့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုတင်ပြပါမယ်အပတ်စဉ်ကဏ္ဍရီထဲမှာတော့ editor နဲ့ဆွေးနွေးခန်းဂျန်စီတပတ်အတွင်းအားကစားအစီအစဉ်တို့ကိုနားဆင်ချရပါမယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုငင်းချန်အေးကပြောပြပေးပါအောင်ရှင
်။ Israel အနေနဲ့ Gaza ကမ်းမြောင်ဒေသကိုအပြေးပိုင်သိမ့်ပိုက်ထားဖို့ရွေးချက်မရှိကြောင်းဝန်ကြီးချုပ် Benjamin Netanyahu ကဗိုလ်ထုတ်နေ့ကပြောပါတယ်။ Israel ရဲ့ရည်မှန်းချက်က Gaza မှာ Hamas အကြမ်းဖက်သမားတွေကိုဖယ်ရှားပြီးတစ်စက္ကန့်လွတ်မြောက်ဖို့ပါဒါကိုအောင်မြင်ပြီးတာနဲ့ဂါဇာမှာစစ်ပွဲရပ်မှာဖြစ်တယ်လို့အစွန်းရောက်တာတွေလည်းရပ်တန့်နိုင်မှာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ကပြောပါတယ်။အစ္စရေးဟာပါလက်စတိုင်းလူထုကိုတိုက်ခိုက်နေတာမဟုတ်ဘဲဟားမတ်စ်တွေကိုတိုက်ခိုက်နေတာဖြစ်ပြီးနိုင်ငံတကာဥပဒေနဲ့ညီအပြည့်အဝလှုပ်ဆောင်နေတယ်လို့လည်းအစ္စရေးရဲ့စစ်စင်ရေးတွေကိုကာဝယ်ပြောဆိုပါတယ်။ဟားမတ်စ်ဘက်ကသာအရက်သားတွေထိခိုက်သေးဆုံးမှုမြင့်မားအောင်ပါလက်စတိုင်းလူထုကိုလူသားတိုင်းဖြစ်အသုံးပြုနေတယ်လို့လည်းဆွဆွဲပါတယ်။အခုသတင်းပတ်ထဲမှာအနည်းဆုံးဂါဇာမြောက်ပိုင်းကနေတပ်ဖွဲ့ဝင်တွေကိုရုပ်သိမ်းသွားဖို့စတင်ပြင်ဆင်မယ်လို့အစ္စရေးဘက်ကကြေညာထားတာပါအမေရိကန်ကလည်းစစ်ဆေးတွေရှော့ချဖို့အစ္စရေးကိုရဲတပ်ပတ်တွေနဲ့ချီဖိအားတွေပေးနေတာဖြစ်ပါတယ်တစ်ဖက်မှာလည်းဂါဇာတောင်ပိုင်းနဲ့အလယ်ပိုင်းဒေသတွေမှာတိုက်ပွဲတွေပိုးပြင်းထန်လာနေပါတယ်အခုပြည်ပကမှာဟားမတ်စ်ဘက်ကအော်တိုဘာ9ရက်တိုက်ခိုက်မှုအတွင်းအစ္စရေး1200ကိုတပ်ဖြတ်ခဲ့ပြီးဒဇာဂန်240ကိုဖမ်းခဲ့တယ်လို့အစ္စရေးရဲ့စစ်ဆေးတွေအတွင်းမှာတော့ပါလက်စတိုင်း2300ကျော်သေဆုံးခဲ့ရပြီးအဲ့ဒီထဲက40ရာခိုင်နှုန်းလောက်ဟာအသက်17နှစ်အရွယ်ကလေးငယ်တွေဖြစ်ကြောင်းဂါဇာကျမ်းမာရေးအာဏာပိုင်တွေကပြောပါတယ်အရှိအလယ်ပိုင်းကဂါဇာစစ်ပွဲကိုတခြားဒေသတွေပေါ်မှာကြီးမားကျယ်ပြန့်မသွားအောင်တရမန်ကြီးရာကြိုးပမ်းနေတဲ့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကပင်လယ်နီထဲမှာယေမန်အခြေစိုက်ဟူတီသဘုံအဖွဲ့ရဲ့တိုက်ခိုက်မှုတွေရဲ့အကျိုးဆက်တွေကိုဗိုလ်ထုတ်နေ့ကသတိပေးလိုက်ပါတယ်ဒီတိုက်ခိုက်မှုတွေကိုနည်းပညာစက်ခရီယာထောက်လိုင်းရေးတဲ့အချက်လက်တွေအီရန်ကကူညီပေးခဲ့ပြီးဒါဟာလူအမျိုးများရဲ့လက်တွေ့ဘဝတွေကိုတက်ရောက်မှုရှိနေတယ်လို့အရှိအလယ်ပိုင်းကိုရောက်နေတဲ့ဝင်ကြီးဘလင်ကင်ကဗဟရိန်နိုင်ငံမြို့တော်မနာမမြို့ကနိုင်ငံတကာလေဆိပ်မှာဗိုလ်ထုတ်နေ့ကသတင်းတောက်တွေကိုပြောပါတယ်။အင်္ဂါနေ့ကလည်းပင်လယ်နီထဲမှာအဝေးထရိန်ဒရုန်းတွေနဲ့တိုက်ခိုက်မှုတွေဖြစ်ခဲ့တာပါ။အင်္ဂါနေ့ကတိုင်းဒီတိုက်ခိုက်မှုတွေဆက်ရှိနေရင်အကျိုးဆက်တွေရှိလာလိမ့်မယ်လို့လည်းဘလင်ကင်ကသတိပေးပါတယ်။ဟူတီပေါ်အကူအညီပေးနေတာတွေရပ်တန့်ဖို့အီရန်ကိုအမေရိကန်နိုင်ငံကြီးဝန်ကြီးကတိုက်တွန်းခဲ့ပြီးဘလို့အကျိုးဆက်တွေဖြစ်လာနိုင်မလဲဆိုတာကိုတော့အသေးစိတ်ပြောဖို့ညှင်းဆုံခဲ့ပါတယ်။အရှေ့အာဖရိကတိုက်ကပြည်ပခါတွေဖြစ်နေတဲ့ဆိုမာလီယာမှာကုလသမဂ္ဂရဟယင်တစ်စင်းနဲ့ခီးတဲ့တချို့ကိုအယ်ကိုင်ဒါအဖွဲ့နဲ့ဆက်နွယ်နေတဲ့အစ္စလာမစ်စစ်သွေးကြောအဖွဲ့အယ်ရှာဘတ်ကဗုဒ္ဓဦးနေ့ကဖမ်းဆီးလိုက်ပါတယ်။ဆိုမာလီယာအလဲပိုင်းကအယ်ရှာဘတ်ထိန်းချုပ်နယ်မြေထဲမှာအဲ့ဒီရဟယင်ကအရေးပေါ်ဆင်းသက်ခဲ့ရတယ်လို့ဆိုမာလီတာဝန်ရှိသူတွေကVOA ဆိုမာလီဌာနကိုပြောပါတယ်။နိုင်ငံသားတွေအပါအဝင်ရဟယင်မော်လိုက်ပါလာသူအမှုရမ်းနဲ့ခီးတဲ့9ဦးတည်းကအများစုကိုအယ်ရှာဘတ်အဖွဲ့ကဖမ်းထားတယ်လို့ယုံကြည်ရကြောင်းပြောပါတယ်။ဖမ်းခံရသူတွေထဲမှာဗဲနိုင်ငံသားတွေပါတယ်ဆိုတာတော့အတိအကျမသိရသေးပါဘူး။မိုဂါဒီရှုခြေဆိုင်အရာရှိတူးကိုကိုးကားပြီးဝါရှင်တန်ပို့သတင်းစာရဲ့ရေးသားချက်မှာတော့ရဟယင်မော်မှာဥရောပသား4ဦးနဲ့အာဖရိကတိုက်သား9ဦးလိုက်ပါသွားတယ်လို့ဖော်ပြပါတယ်။ဒါအပြင်ရဟယင်အမှုရမ်း2ဦးသေ1ဦးသေဆုံးပြီးနှစ်ဦးကဘယ်ရောက်နေလဲအတိအကျမသိရပဲထွက်ပြေးလွတ်မြောက်သွားဖွယ်ရှိကကျန်သူအားလုံးကိုတော့အယ်ရှာဘတ်အဖွဲ့ကဖမ်းသွားတယ်လို့ဝါရှင်တန်ပို့စ်ကရေးပါတယ်။ရဟယင်မှာပြဿနာဖြစ်ပြီးဆင်းသက်ခဲ့ရတယ်လို့ဒေတာတာဝန်ရှိသူတူဖြစ်တဲ့ဖေရာဝါဆာမေက VOA ကိုပြောပါတယ်။အဲ့ဒီနောက်အယ်ရှာဘတ်အဖွဲ့ဝင်တွေကလူတွေကိုဖမ်းသွားတာရဟယင်ကိုမိရှုခဲ့တယ်လို့ဒေတာကန်တွေကပြောပါတယ်။
န်တန်မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့ကြာသမီမနေ့ခင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ညမြန်မာနိုင်ငံထဲမှာဖြစ်နေတဲ့တရားဥပဒေပြင်ပလောက်ရတန်တွေကဒေတာတွင်းကိုထိခိုက်နေပြီးပြဿနာဖြစ်စေတယ်လို့ကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးထူးကိုယ်စားလှယ် Tom Andrews က VOA နဲ့သူသက်မေးမြန်းခဲ့မှာပြောလိုက်ပါတယ
် So this is not just an issue for the people of Myanmar although of course it very much is but it's an issue for the entire region
နေဆက်မှာအခြေချတဲ့ online လိမ်လည်လှည့်ပြတဲ့ cyber ရာဇဝတ်မှုတွေဟာမြန်မာလူထုအတွက်အဓိကထိခိုက်စေတာပြင်ဒီလိုတရားဥပဒေမဲ့လောက်ရက်တွေကတရုတ်နိုင်ငံအပါအဝင်ဒေတာတစ်ခုလုံးအတွက်ပါပြဿနာဖြစ်နေတယ်လို့ပြောထားတာပါ။ဒါအပြင်အာနာသိန်းစစ်ကောင်စီဟာရာဇဝတ်လူစုကိုင်းတပွဲပြုမှုနေတယ်လို့လည်းဝေဖန်ပါတယ်။တရားမဲ့မှုတွေဥပဒေပြင်ပအလုပ်တွေဆက်ဖြစ်နေတာကစိုးရိမ်စရာဖြစ်ပြီးဒါဟာမြန်မာပြည်သူတွေနဲ့တွက်တာမကပဲမြန်မာနယ်စပ်တလျှောက်နေထိုင်ကြသူတွေကိုထိခိုက်တယ်လို့သတိပေးပါတယ်။စိုက်ဘာရာဇဝတ်မှုတွေမှာဆိုရင်လိမ်လည်လှပြခံရတဲ့တားကောင်တွေထဲမှာတရုတ်နိုင်ငံသားအများပြားပါသလိုဒီရာဇဝတ်လုပ်ငန်းတွေထဲမှာလူအမျိုးများအတင်းကျပ်ခိုင်းစေခံနေရတယ်လို့သူကထုတ်ပြပါတယ်။မြန်မာအာဏာသိမ်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့စိုက်ဘာရာဇဝတ်မှုလုပ်ငန်းတွေနှိမ်နင်းရမှာတရုတ်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေပြီးပါဝင်သူတွေကိုတရုတ်တာဝန်ရှိသူတွေကိုပြန်လည်လွှဲပြောင်းပေးနေတယ်လို့ VOA ကိုဖြေထားပါတယ်ညာ။ရုပ်တံသတင်းတောက်ဟောင်းလည်းဖြစ်မှတ်တမ်းရုပ်ရှင်ဒါရိုက်တာတူလည်းဖြစ်တဲ့ရှင်ဒေဝီကိုအကြမ်းဖက်မှုတိုက်ဖျက်ရေးပုံမှားတွေနဲ့ရန်ကုန်တိုင်းမြောက်ကလာပါစစ်ခုံရုံးကနေထောင်နဲ့တသက်တကျွန်းပြစ်ဒဏ်ချမှတ်လိုက်ပါတယ်။မှတ်တမ်းရိုက်ကူးရေးတွေမှာယူထားတဲ့ drone သွားယူမှာဖမ်းဆီးခံရတာဖြစ်ပြီးအဲ့ဒီ drone နဲ့ပတ်သက်လို့ပဲအကြမ်းဖက်ပုံမှားတွေနဲ့ဆွဲဆိုခံရတာလို့မိတ်ဆွေအတိုင်းဝိုင်းကတစ်ဆင့်သိရပါတယ်။ရှင်ဒီဝီကအရင်ကရုပ်တံသတင်းတောက်တူဖြစ်ခဲ့ပြီးနောက်ပိုင်းမှာမှတ်တမ်းရုပ်ရှင်ဒါရိုက်တာဖြစ်မှတ်တမ်းရုပ်ရှင်ပေါင်းအတော်များများရိုက်ကူးခဲ့တယ်လို့နိုင်ငံတကာရုပ်ရှင်ပွဲတော်ဆုတွေကိုလည်းရခဲ့ဘူးသူဖြစ်ပါတယ်။အခုအမှုပါတရားဆွဲဆိုခံရတဲ့ drone ဟာရက်ကူးရဲအတွက်အသုံးပြုဖို့ဖြစ်တယ်လို့မိတ်ဆွေအတိုင်းဝိုင်းကပြောပေမဲ့အခုမှုကိုစစ်ခုံရုံးကနေစစ်ဆေးတာကြောင့်တရားခွင်မှာရှင့်နေရှိရနဲ့ခုခံခြေပောက်ခွင့်မရခဲ့ပါဘူးမြန်မာနိုင်ငံတွင်သတင်းမီဒီယာလုပ်ငန်းနဲ့ဆက်ဆက်ပြီးလူ63ဦးဖမ်းဆီးထိန်းသိမ်းခံထားရတယ်လို့ RSF နေစီမချာသတင်းတောက်များအဖွဲ့ကထုတ်ပြန်ထားပါတယ် AAPP နိုင်ငံရေးအကျဉ်းသားများကာဝယ်ဆောင်ရှောက်ရေးအသေးရဲ့မှတ်တမ်းတွေအရဆိုရင်တော့စစ်တပ်ကအနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးနဲ့ပတ်သက်လို့စွဲချက်တွေနဲ့လက်ရှိဖမ်းဆီးထားသူ2000နီးပါးရှိနေပါတယ်အခုနောက်ပိုင်းနိုင်ငံရေးအရဖမ်းဆီးခံရသူအတော်များများကိုအကြမ်းဖက်မှုပုံမှန်ဆွဲချက်တွေနဲ့ဖမ်းဆီးတာလည်းဖြစ်ပါတယ်ညာ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis နဲ့ကုလသမဂ္ဂသမ္မတဟောင်း Nikki Haley တို့ဟာ Iowa ပြည်နယ်ဗိုလ်ထုံးနယ်ညာပိုင်းမှာ Republican Party သမ္မတလောင်းနေရာအတွက်စကားစစ်ထိုးချဖို့ရှိပါတယ်ဒါဟာ Republican Party နဲ့သမ္မတလောင်းရွေးချယ်ဖို့အတွက် Iowa မှာမစတင်ခင်နောက်ဆုံးစကားစစ်ထိုးချတာပါဒါပေမဲ့သမားလောင်းအဖြစ်ထိတ်ဆုံးကတစ်ပြေးနေတဲ့သမားဟောင်းဒေါ်နယ်ထရမ့်ကတော့ဒီစကားစထိုးဝဲမှာပါဝင်မှုထပ်မံညှင်းဆိုခဲ့ပါတယ်။ American ပြည်တော်စုအနောက်လေပိုင်းဒေသမှာရှိတဲ့ Iowa ပြည်နယ်မှာစစ်တမ်းတွေရထရမ့်ကအခုစကားစထိုးကြမဲ့ DeSantis နဲ့ Haley တို့ထက်30ရာခိုင်နှုန်းကနေ40ရာခိုင်နှုန်းထိဥဆောင်နေကြောင်းပြသနေပါတယ်။ဒါကြောင့် CNN သတင်းဌာနစကားစထိုးပွဲကိုထရမ့်ကညှင်းဆိုခွင့်ရှိတာပါ။တစ်ဖက်မှာတော့ Fox News သတင်းဌာနမှထုတ်လွှင့်မဲ့မဲဆန္ဒရှင်တွေနဲ့တွေ့ဆုံပွဲမှာတော့ Trump ပါဝင်ရမှာဖြစ်ပါတယ်။ဒါပေမဲ့ Trump ကိုပြိုင်ဘက်တွေကမေးခွန်းတိုက်ရိုက်မေးမြန်းစိန်ခေါ်တာမျိုးတော့ခွင့်ရမှာမဟုတ်ပါဘူး။လက်ရှိမှာတော့အကျိုးစစ်တမ်းတွေရရာဇဝတ်မှု60မှုနဲ့စံချိန်တင်ဆွဲချက်တင်ခံထားရတဲ့သမလဟောင်း Trump မှာ Republican မဲဆန္ဒရှင်တွေကြားမှာတိတိတတ်တာအသာစီးရနေပြီးမလကုံမှာပါတီသမလလောက်အဖြစ်ရွေးချယ်ခံရဖို့ဖြစ်လာနိုင်တယ်လို့ခန့်မှန်းထားကြပါတယ်ညာ။
ထိတ်တန့်ရောက်သတင်းတွေကိုကိုငင်းချမ်းအေးပြောပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်မြန်မာနိုင်ငံကနေအထုတ်လိုက်ဇက်တိုက်ထွက်လာချတဲ့ရိုဟင်ဂျာဒုက္ခသည်တသန်းကျော်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းပါတယ်တချို့အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာပဲနေထိုင်ကြပေမဲ့တချို့ကတော့လေတွေနဲ့အင်ဒိုနီးရှားနိုင်ငံကိုထွက်ကြပါတယ်သူတို့ကိုအရင်ကဒုက္ခသည်တွေနေခဲ့ဘူးတဲ့နေရာတွေမှာပဲပြောင်းရွှေ့အခြေချဖို့အင်ဒိုနီးရှားအာဏာပိုင်တွေကစဉ်းစားနေကြပါတယ်အာဒီယာဥတ်မာပေးပို့ထားတဲ့သတင်းဆောင်မကိုမဆုမုံပြောပြပါမယ်ရှင
်။အင်ဒိုနီးရှားရိုင်ယာကျွန်းစုတွေကအဓိကဘတ်တမ်ကျွန်းကနေ ကီလိုမီတာ40လောက်ဝေးတဲ့ကျွန်းတသိန်းလေးဖြစ်တဲ့ဂလန်ကျွန်းမှာပါ။အိနီချင်းစင်ကာပူနဲ့မိုင်50ကျော်ကီလိုမီတာအဖြစ်84ကီလိုမီတာဝေးပါတယ်။ဒီကျွန်းမှာတစ်ခါတုန်းကဗီယက်နမ်ဒုက္ခသည်တွေနေသွားခဲ့ဘူးတဲ့ဘားတိုက်ဟောင်းကြီးကျန်နေပါတယ
်။
အရင်ကဒီလိုဘားတိုက်တွေထောင်ထဲကြီးရှိခဲ့တာပါ။အခုတော့တခုပဲကျန်မာတော့တယ်။တခြားဆောက်ဦးတွေကသစ်သားတွေနဲ့ဆောက်တာဆိုတော့ဖြစ်စီလိုက်ပါပြီ။
အသက်50အရွယ်အဘူနာဝက်စ်ဌာနဟိုလိုဟာအရင်တုန်းကဒုက္ခသည်စခန်းမှာလုံခြုံရေးတာဝန်ယူခဲ့သူပါကလေးဘဝကလေးကအဲ့ဒီကျောင်းမှာသူကနေထိုင်ခဲ့တာပါဘီယက်နမ်ဒုက္ခသည်မိသားစုတစုနဲ့တိတ်ကိုရင်းနှီးခဲ့ပြီးတော့ဘီယက်နမ်ကလေးငယ်တွေနဲ့ကစားခဲ့ဘူးတာကိုသူကအမှတ်တရပြန်ပြောပြပါတယ်1989ကနေ1996ခုနှစ်အထိအဲ့ဒီကျွန်းဟာဗီယက်နမ်ကနေထွက်ပြေးလာတဲ့ဒုက္ခသည်တွေနေထိုင်ခဲ့တာပါအများစုကတော့လှေတွေနဲ့ရောက်လာကြတာပါတခြားကမ္ဘောဒီးယားနဲ့လာအိုနိုင်ငံသားတွေလည်းအလားတူပါပဲခံမှန်းချေဒုက္ခသည်နှစ်သိန်းခွဲလောက်အတွက်ဒီကျွန်းကယာယီတဲခိုရနေအိမ်ဖြစ်ခဲ့ပါတယ်အခုတော့ပျို့ပြတ်နေတဲ့အဆောက်အဦတွေအရင်တုန်းကကျက်ချင်းဤအသင်ဆေးရုံဟောင်းနဲ့ဗီယက်နမ်ကက်သလစ်ဖျားကျောင်းဟောင်းတစ်ခုနဲ့ပြောင်းရွှေ့အခြေမချခင်မှာဆုံးပါသွားကြတဲ့ဗီယက်နမ်ဒုက္ခသည်တချို့ရဲ့တင်းကြိုင်ဟောင်းတစ်ခုလည်းရှိပါတယ်ဒီနေရာဟာကဘာလှည့်ခီးသွားတွေလာပြီးတော့ကြီးချူကြတဲ့နေရာတစ်ခုလည်းဖြစ်လာပါတယ်။အခုတော့ဒီကျွန်းဟာအစ်စ်ရောက်လာကြတဲ့ဒုက္ခသည်တွေကြောင့်လက်ခံရေးလက်မခံရေးအခြေတင်ငင်းခုန်နေကြရပါပြီ။အင်ဒိုနီးရှားအနာပိုင်တွေကတော့ဂလန်ကျွန်းမှာရိုဟင်ညာဒုက္ခသည်တွေကိုလက်ခံဖို့စဉ်းစားနေပါတယ်။ရိုဟင်ညာဒုက္ခသည်တွေဟာမြန်မာနိုင်ငံကနေလှေတွေနဲ့ထွက်ပြေးလာပြီးတော့အနီးနားအင်ဒိုနီးရှားကျွန်းစုတွေကအနောက်ဘက်အစွန်ဆုံးအာချေးပြည်နယ်တွေထိစရောက်လာကြတာပါ။အာချေးပြည်နယ်ဘက်ကတော့သူတို့တွေစရောက်လာတာကိုအပြင်းထန်ကန့်ကွက်တာတွေနဲ့လည်းရင်ဆိုင်နေရပါတယ်။ဘပ်တန်မြို့တော်အုပ်ချုပ်ရေးအဖွဲ့ကတာဝန်ရှိတဲ့သူတွေကတော့ရိုဟင်ညာဒုက္ခသည်တွေရွှေပြောင်းအခြေချရေးစဉ်းစားနေတဲ့အကြောင်းပြောပါတယ
်။
ဒီကိစ္စနဲ့ပတ်သက်လို့ဘပ်တန်မြို့တော်အစိုးရအဖွဲ့ကဗဟိုအစိုးရအုပ်ချုပ်ရေးဌာနကိုလွှဲအပ်မှာပါ။ပြည်ပကရောက်လာတဲ့ဒုက္ခသည်အရေးကိုဗဟိုအစိုးရကပဲကင်တွေတာပါ
။ဂလန်ကျွန်းသားတို့ကလည်းရိုဟင်ညာဒုက္ခသည်တွေရွှေ့ပြောင်းအခြေချလာမှာကိုစိုးရိမ်နေကြပါတယ
်။ဒုက္ခသည်တွေနဲ့ပတ်သက်လို့နောက်ဆက်တွဲပြဿနာတွေရှိနိုင်တယ်ဆိုပြီးတော့ဒီရိုဟင်ညာဒုက္ခသည်တွေကိုလက်မခံမှုဒေသခံတွေကကန့်ကွက်နေတာပါ။အာချေးပြည်နယ်ထဲမှာကိုပဲရိုဟင်ညာဒုက္ခသည်တွေရောက်တာကိုသိပြီးတော့လက်မခံခြင်းကြောင့်လေ
1990ပြည့်နှစ်နှောင်းမိုင်းနေကလေးကဂလမ်ကျွန်းနဲ့ဘတ်တန်ပတ်ပတ်လေကျွန်းတွေကိုတံတားတွေနဲ့ဆက်သွဲထားတာကိုတချို့ကထောက်ပြပြီးတော့လုံခြုံရေးအရာစိုးရင်ရတယ်လို့ပြောနေပါတယ
်ဒီကျွန်းတော်ရိုဟင်ဂျာဒုက္ခသည်တွေခိုလုံမှုနေရာဖြစ်သုံးလာမယ်ဆိုရင်ကျွန်းပေါ်မှာရှိတဲ့အာဏာပိုင်တွေအနေနဲ့သူတို့ကိုဆောင်ကြဖို့ဆိုတာတိတ်ကိုခတ်ပါလိမ့်မယ်
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့စည်ရင်းတွေအရာကတော့ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလနောက်ပိုင်းအာချေးပြည်နယ်ကိုစရောက်လာတဲ့ရိုဟင်ညာဒုက္ခသည်က1500လောက်ထိရှိတယ်ဆိုပြီးတော့ပြောဆိုထားကြောင်းပါရှင
်။ထိုင်းနိုင်ငံဟာနိုင်ငံခြားခီးသွွားလုပ်ငန်းမြှင့်တင်တဲ့အနေနဲ့ကမ္ဘာနိုင်ငံပေါင်း60ခုဗီဇာမလိုပဲဆက်ရောက်ဗီဇာရက်ပေါင်း30နဲ့လာရောက်လက်ပတ်ခွင့်ပြုလိုက်ပါပြီ။တရုတ်နိုင်ငံသားတွေကိုလည်းမတ်လ1ရက်နေ့ကစပေးဗီဇာကင်းလွတ်ခွင့်ပေးလိုက်ပါတယ်။ဒီလိုဗီဇာစီးမြင့်တွေ short ပေါ့ပေးလိုက်တာကထိုင်းမှာရှိတဲ့မြန်မာလုပ်ငန်းရှင်တွေအတွက်ရောဘလို့သက်ရောက်မှုတွေရှိနိုင်မှာလဲဆိုတာကိုတော့မညွညွလွင်ကတင်ပြထားပါတယ်ရှင်
။အာဆီယံနိုင်ငံတချို့အပါအဝင်ကမ္ဘာနိုင်ငံပေါင်း60ကနိုင်ငံသားခီးသွားဧည့်သည်တွေဟာဗီဇာမလိုအပ်ဘဲရက်ပေါင်း30အထိအလဲအပတ်ဝင်ရောက်နိုင်ပြီဖြစ်တဲ့အကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့ကောင်စီဝန်ယုံကပြီးခဲ့တဲ့ရက်ပိုင်းကပဲထုတ်ပြန်ခဲ့ပါတယ်။ဒီလိုဗီဇာကင်းလွတ်ခွင့်တွေပေးလိုက်တာကြောင့်ထိုင်းနိုင်ငံမှာစီးပွားရေးလုပ်နေကြတဲ့မြန်မာလုပ်ငန်းရှင်တချို့ကတော့သူတို့ရဲ့လုပ်ငန်းတွေအတွေ့ပို့ပြီးအဆင်ပြေလာနိုင်တယ်လို့ဆိုကြပါတယ်။
ဆိုင်ကပိုပြီးရောင်းအကောင်းမဲ့လို့တော့မျော်လင့်နေအခုလည်းနိုင်ငံသားတွေရောင်းရပို့ရောင်းရအိန္ဒိယလာတယ်အင်ဒိုနီးရှားလာတယ်အိန္ဒိယတို့အင်ဒိုနီးရှားတို့ကြတော့သူကပထမတစ်ခေါက်စားပြီးလို့ရှိရင်နောက်တစ်နေ့ပြန်လာဇက်တိုက်လို့လို့ပြန်လာတယ်တချို့ဧည့်သည်တွေကတချို့ကြတော့လဲစားကြည့်တယ်အဲဗီယက်နမ်လဲစားတက်တယ်အဲမလေးရှားလဲလာတယ်ဟုတ်ကဲ့တရုတ်တွေလည်းစားတယ်မမရအဲ့လိုနောက်ပိုင်းကျရင်စဉ်းစားရတာတရုတ်ကြိုက်တဲ့အစာစားလေးတွေမြန်မာနဲ့လည်းဆက်ဆံမဲ့အဲ့လိုအချိုပေါင်းလေးတွေအဲ့လိုဆိုတရုတ်ကြိုက်တယ်အဲ့လိုမျိုးလေးတွေညီနူးအစ်စ်လေးတွေထည့်မယ်လို့စဉ်းစားထားတယ်ဟုတ်
အခုကတရုတ်တွေကိုဗီဇာပေးလိုက်တဲ့ဆိုခါကျတော့ဒါကျွန်တော်တို့လည်း customer တွေကိုမေးခဲ့ဘူးတယ်ပေါ့ဒီတရုတ်တွေကဘာလို့ဗီဇာ free ပေးတာတော့ဆိုရင်တို့တို့အတွက်လည်းအဆင်ပြေတယ်ဒီပြည်သူပြည်သားတွေအတွက်လည်းတို့နိုင်ငံမှာအဆင်ပြေတယ်ဒီတို့တွေလည်းဒီ covid မှာနည်းနည်းအဆင်မပြေမှုတွေကြားထဲကနေတို့လည်းနည်းနည်းရုန်းကန်အောင်အဆင်ပြေသွားအောင်ဆိုပြီးတော့ customer တွေအားလုံးမျိုးပြောခဲ့ဘူးတယ်ဗျပြီးကြရင်တို့တွေကဒီဗီဇာ free ပေးတဲ့ဆိုရင်ကျွန်တော်တို့နိုင်ငံမှာကျွန်တော်တို့ရဲ့ကျွန်တော်အတွေ့အကြုံအရကျွန်တော်တို့ business ရဆိုရင်ကျတော့အဆင်ပြေသွားတယ်ဗျအဲ့ခါတိုင်းနေတဲ့ဆိုရင်ကျွန်တော်တို့ရောင်းကအရင်ပါတယ်ဗျဒီအခွက်တရုတ်တွေဝင်လာခါကျွန်တော်တို့ရောင်းကတခါတည်းအများကြီးထိုးတက်သွားတယ်ပေါ့ဗျာအခုဒီ Vietnam တွေကျွန်တော်တို့ဒီ Big C မှာဆိုရင် main ကတော့ Vietnam ပေါ့ Vietnam တွေဆိုရင်ကျတော့ကျွန်တော်တို့အလောက်ကြီးတိတာနေတယ်လို့တော့မထင်ဘူးဗျာဒါပေမဲ့တရုတ်တွေလည်းပတ်သက်ပြီးတော့ဆိုရင်ကျတော့တရုတ်တွေကျွန်တော်တို့ဆိုင်မှာလာတယ်လာပြီးတော့ပစ္စည်းတွေအများကြီးဝယ်သွားတယ်တို့တွေကဒီonline marketing တွေလုပ်တယ်လေ online marketing တွေလုပ်တော့ကျွန်တော်တို့အနေနဲ့ကတော့တရုတ်တွေဝင်လာတာတော့အရေးအဆင်ပြေတယ်လို့ကျွန်တော်မြင်ထင်ပါတယ်ဗျာ
ဒီနိုင်ငံ60ထဲမှာစင်ကာပူမလေးရှားအင်ဒိုနီးရှားဖိလစ်ပိုင်ဗီယက်နမ်လာအိုစတဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေပါဝင်ပေမဲ့မြန်မာနဲ့ကမ္ဘောဒီးယားနှစ်နိုင်ငံကတော့ဆက်ရောက်ဗီဇာ14ရက်ပဲပေးမှာဖြစ်ပါတယ်
အဲကျွန်တော်တို့မြန်မာနိုင်ငံကိုလည်းအဲ့လိုမျိုးပေးရင်တော့ကောင်းမှာပေါ့နော်။အဲကျွန်တော်တို့ခီးသွားလုပ်ငန်းသမားတွေကတော့ဒီပို့ပြီးတော့လားလဲလူများလို့ရှိရင်တော့ပို့ပြီးတော့ဟိုအလဲပတ်တွေပို့ရတာပေါ့နော်။အလုပ်အကိုင်းပို့ပြီးတော့အဆင်ပြေတာပေါ့။မြန်မာနိုင်ငံကိုလည်းပေးလို့ရှိရင်တော့ပို့ပြီးတော့ဟိုဝမ်းသာစရာပေါ့နော်။အဲနောက်မကြခင်မှာတော့ဖြစ်လာမယ်လို့တော့ထင်ပါတယ်။တခြားနိုင်ငံတွေကိုလည်းပေးပြီဆိုတော့လေမြန်မာနိုင်ငံလည်းအနည်းဆုံးအဲကလေးနိုင်ငံလည်းဖြစ်တယ်မြန်မာထန်းနိုင်ငံကိုလည်းလားလေလူပါမြန်မာနိုင်ငံကနေတော်တော်များကြတာလေများကြတယ်ဆိုတော့အဲ့လိုမျိုးပေးရင်တော့ပို့ပြီးတော့လာမယ်လို့မျှော်မှန်းရတာပေါ့နော်အဲ့လိုမျိုးဟုတ်ကဲ့ဟုတ်ကဲ့
ကျွန်တော်တို့မြန်မာနိုင်ငံသားအနေနဲ့ဆိုရင်တော့ကျွန်တော်တို့ဗီဇာတော့ပေးစေချင်တယ်ပေါ့ဗျာအခုကနိုင်ငံရေးရဲ့အခြေအနေကြောင့်လည်းအဆင်မပြေဘူးဆိုခါကြတော့လေကျွန်တော်အထင်နဲ့ပေါ့ဗျာကျွန်တော်လာတော့ဒီလိုမျိုးပေါ့ဒီကျွန်တော်တို့ကလူငယ်တွေပေါ့လူငယ်တွေကတချို့တော့တတ်နိုင်တဲ့လူတွေတတ်နိုင်ပတ်စံတတ်နိုင်တဲ့လူတွေဆိုရင်ဒီနိုင်ငံခြားထွက်ပြီးတော့အတွေ့အကြုံလေးတွေကျွန်တော်ယူစေချင်တယ်ဒါပေမဲ့ကျွန်တော်အမြင်နဲ့ပေါ့ဗျာဗီဇာကို14ရက်ထက်ပို့ပြီးတော့ဒီတရုတ်တွေတခြားနိုင်ငံတွေကိုပေးထားလို့ပေးစေချင်တယ်ပေါ့ဗျာ
အခုလိုနိုင်ငံ60ကိုဗီဇာမလိုပဲရက်ပေါင်း30နေထိုင်လည်းပတ်နိုင်ကြောင်းတည်မထုတ်ပြန်ပြီးရက်ပိုင်းအလိုကပဲထိုင်းနဲ့တရုတ်အစိုးရနှစ်နိုင်ငံကြားကနောက်ဆုံးသဘောတူညီချက်တစ်ခုအဖြစ်လာမယ့်မတ်လ1ရက်နေ့ကစပြီးနှစ်နိုင်ငံအပြန်အလှန်ခီးသွားဗီဇာမလိုပဲလည်းပတ်နိုင်တော့မှာဖြစ်တဲ့အကြောင်းထိုင်းဝန်ကြီးချုပ်စရိုက်တာထဝစ်စင်းကပြောကြားခဲ့ပါတယ်အရင်ကတရုတ်ခီးသွားတွေအတွက်ထိုင်းနိုင်ငံခီးသွားလာရင်မြင့်တင်မှုကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအဖြစ်ထိုင်းနိုင်ငံကတရုတ်ခီးသွားတွေရဲ့ဗီဇာလိုအပ်ချက်တွေကိုရှော့ပေါ်ပေးခဲ့တဲ့ကာလကအခုဖေဖော်ဝါရီလနောက်ဆုံးမှာကုန်ဆုံးမှာဖြစ်တာကြောင့်ဝန်ကြီးချုပ်ထဝစ်စင်ကတရုတ်နိုင်ငံသားတွေအတွက်ဗီဇာစည်းကမ်းသတ်မှတ်ချက်တွေကိုဆွလွန်လိုက်တဲ့အကြောင်း2024ခုနှစ်ဇန်နဝါရီလ2ရက်နေ့ကသတင်းတောက်တွေကိုပြောဆိုခဲ့တာပါပြီးခဲ့တဲ့2023ခုနှစ်အတွင်းမှာထိုင်းနိုင်ငံကိုလာရောက်လည်ပတ်ကြတဲ့နိုင်ငံသားသားခီးသွားဧည့်သည်ပေါင်းက29တန်းရှိခဲ့ပြီးမလေးရှားနိုင်ငံကလာတဲ့ဧည့်သည်တွေကအများဆုံးဖြစ်ပါတယ်။တရုတ်ကတော့ဒုတိယအများဆုံးဖြစ်တယ်လို့ထိုင်းခီးသွားနယ်အားကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာပါ။အခု2024မှာတော့နိုင်ငံသားသားခီးသွားဧည့်သည်35တန်းအထိလာရောက်လည်ပတ်ဖို့မျှော်လင့်ထားတယ်လို့လည်းပြောဆိုထားပါတယ်ရှင်။ကျွန်မညီမျိုးလွင်ပါ
စစ်တပ်အုပ်ချုပ်မှုအောက်ကလွတ်မြောက်ရေးလက်နက်ကိုင်လှုပ်ရှားမှုတွေဟာနှိပညာကိုအခြေခံတဲ့တော်လှန်ရေးတရက်ကိုပြောင်းလဲလာတယ်လို့မန္တလေးပြည်သူ့ကာကွယ်ရေးတပ်မတော်ခေါ် PDF အဖွဲ့ဝင်တွေကပြောပါတယ်။ပြီးခဲ့တဲ့နှစ်အတွင်းတိုက်ပွဲတွေမှာအဝေးတွင်တိုက်ခိုက်ရေးဒရုန်းယာဉ်တွေကိုသုံးနိုင်ခဲ့တဲ့အတွက်စစ်ရေးအရာရေးသားခဲ့တယ်လို့လည်းပြောပါတယ်။နိုင်ငံတကာစစ်ရေးပဋိပက္ခရေးချာအဝေးတွင်ဒရုန်းယာဉ်တွေအသုံးပြုမှုနဲ့ကျင့်ဝတ်လိုက်နာရေးအခြေအတင်ဆွေးနွေးမှုတွေရှိနေချိန်မှာပဲမြန်မာနိုင်ငံကလက်နက်ကိုင်ပြိပခရီချာမှလည်းဒရုန်းရှင်နဲ့ဤပညာထွေကိုအသုံးပြုမှုပုံများလာတာပါ AFP သတင်းဌာနနဲ့တွဲဆုံမေးမြန်းချက်တွေကိုအခြေခံပြီးကုသိန်းထိုင်ဦးကပြောပြထားပါတယ်ရှင
်စစ်တပ်အုပ်ချုပ်မှုကလွတ်မြောက်ရေးလက်နက်ကိုင်လှုပ်ရှားမှုတွေဟာဤပညာကိုအခြေခံတဲ့ဒေါ်လာရေးတက်ကိုပြောင်းလဲလာတယ်လို့မန္တလေးပြည်သူ့ကာကွယ်ရေးတပ်မတော်ခေါ် PDF အဖွဲ့ဝင်တွေကပြောပါတယ်ဒီကရနေ့အတွင်းတိုက်ပွဲတွေမှာအဝေးထိန်တိုက်ခိုက်ရေးဒရုန်းယာဉ်တွေကိုအသုံးပြုနိုင်ခဲ့တဲ့အတွက်စစ်ရေးအရာရေးသားခဲ့တယ်လို့ပြောဆိုပြီးဒီအဝေးထိန်ဒရုန်းယာဉ်တွေဟာ Generation Z လို့ခေါ်တဲ့လူငယ်တွေကိုပိုင်နည်းပညာတွေနဲ့တီထွင်ထားတဲ့တိုက်ပွဲဝင်လက်နက်ဖြစ်တယ်လို့လည်း AFP သတင်းဌာနကပြောပါတယ် တိုက်ပွဲတွေမှာစစ်ရေးအရာသာစီးရခဲ့တယ်ဆိုတာကိုမန္တလေးပြည်သူ့ကာကွယ်ရေးတပ်မတော်ခေါ် PDF အဖွဲ့ drone တာဝန်ခံကိုစိုးသူရစောကပြောတာပါ
လက်နက်ခေရန်ထုတ်နိုင်ဖို့လက်နက်ကြီးထုတ်နိုင်ဖို့လေရင်ဆိုတာဝေလာဝေးပေါ့ထုတ်နိုင်ဖို့ရတော့ကျွန်တော်တို့မှပတ်စံလည်းမရှိဘူးကျွန်တော်တို့နည်းပညာလည်းမရှိဘူးဘယ်နိုင်ငံတကာရဲ့အကူအညီမှလည်းကျွန်တော်တို့မရအောင်အဲ့တော့ကျွန်တော်တို့ဒီကျွန်တော်တို့မှရှိနေတဲ့နည်းပညာပေါ်မှာအခြေခံပြီးတော့မှရန်သူကိုကောင်တာဘယ်လန့်လုံနိုင်ပေါ်ရအတွက်ကျွန်တော်တို့調査ကြခြင်းဖြစ်တယ်အဲ့လို調査ကြတဲ့အခါမှာdrone ကိုအသုံးပြုပြီးတော့မှဒီဟာမြောက်စစ်စင်ရေးတွေကျွန်တော်တို့ဟောဆောင်မယ် drone တပ်ဖွဲ့ပြန်တန်းလာပြီ drone ကစစ်စင်ရေးဝင်ပြီ drone နဲ့ပုံကျဲပြီဆိုလို့ရှိရင်ရန်သူဘက်ကနေပြီးတော့မှဒါဖွဲ့စည်းပုံပြတ်တဲ့အထိပေါ့နော်ဖွဲ့စည်းပုံပြတ်တဲ့အထိကိုကိုသူတို့အနေနဲ့ဒုက္ခရောက်တယ်တကယ်စစ်မြေပြင်မှာလည်း drone စစ်စင်ရေးကြောင့်မလို့ drone ပုံသီးတွေကြောင်မို့လို့ drone နဲ့ပုံကျဲတိုက်ခိုက်တဲ့အတွက်ကြောင့်မလို့ရန်သူဘက်ကထိခိုက်ကြဆုံးမှုတွေအများအများရှိတယ်ဆိုတဲ့ကိစ္စကိုဒါဖန်ဆီးရမိတဲ့တုံ့ပန်းတွေကိုစစ်ဆေးမေးမြန်းတဲ့အခါမှာဆိုသူတို့ရဲ့ထွက်ဆိုချက်တွေအရာကျွန်တော်တို့သိရှိရပါတယ်တချို့ပွဲကြီးတွေမှာဆိုလို့ရှိရင်ဒါကျွန်တော်တို့အလုံးကြီးယာကနန်းထိအသုံးပြုပြီးတော့မှနော်ယာကနန်းထိအသုံးပြုပြီးတော့မှတိုက်ခဲ့ရတဲ့ကျွန်တော်တို့အသုံးပြုခဲ့တဲ့တိုက်ပွဲတွေလည်းရှိပါတယ်drone နဲ့ပတ်သက်လို့ပဲဖြစ်ဖြစ်ပေါ့เนาะအဲဘယ်နိုင်ငံသားတိုင်းပြည်နဲ့ဘယ်နိုင်ငံသားပညာရှင်ရဲ့အကူအညီမှာကျွန်တော်တို့မရရှိခဲ့ပါဘူးအားလုံးကကျွန်တော်တို့generation Z လူငယ်တွေရဲ့တီထွင်ကြံစမှုတွေနဲ့ပဲဒီ drone ပညာတွေကတိုးတက်အောင်မြင်လာတာဖြစ်ပ
ါဒီမိုကရေစီနဲ့လွတ်မြောက်ရေးတပ်ဖွဲ့တွေမှာ drone ရင်းတွေသုံးတဲ့နည်းပညာကိုသာမကပဲတခြားဉာဏ်ပညာကိုအခြေခံတဲ့နီလန်ပေါင်းစုံအသုံးပြုသွားမယ်ဆိုတာကိုပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကPDF အဖွဲ့ကကိုမုံတိုင်းကလည်းပြောပါလေ
။ဟုတ်ကဲ့ဉာဏ်ပညာကိုအခြေခံတဲ့ဒေါ်လာရေးတစ်ခုတော့ဆင်နွှဲရမယ်။အဲ့တော့လက်နက်ကင်ဒေါ်လာရေးလို့ဆိုပေမဲ့လည်းကျွန်တော်ဉာဏ်ပညာကိုအခြေခံတဲ့ဒေါ်လာရေးကိုပဲလုပ်ပါတယ်။လို့တော့ drone ဆိုတဲ့ကိစ္စလိုဟာမျိုးကအဆပေါ့လေ။ဆိုလိုချင်တာက drone မှမဟုတ်တခြားဉာဏ်ပညာကိုအသုံးပြုပြီးတော့ရန်သူဘယ်လိုခြေမုံလို့ရမလဲဆိုတဲ့ဟာမျိုးကျွန်တော်တို့အနေနဲ့စဉ်းစားမပြတ်စူးစမ်းအထောက်နေတာမျိုးအမှုရပြတဲ့ကရှိပါတယ်။
တိုက်ခိုက်ရေး drone ရင်သုံးပြတဲ့ဉာဏ်ပညာတွေကိုတခြားမြန်မာစစ်တပ်ကိုလက်နက်ကင်တိုက်နေတဲ့တိုင်းသားအဖွဲ့အစည်းတွေကိုလည်းမျှဝေပေးခဲ့တယ်လို့ကိုစိုးသူရစောကပြောပါတယ်။လူမျိုးရေးတိုက်ပွဲတွေမှာလက်နက်ကင်တိုက်ပွဲပုံစံတွေပြောင်းလဲလာတာကို TNL တောင်းပလောင်လူမျိုးရေးအဖွဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးတာအိကျော်ကလည်းပြောပါတယ်။
ညာတော့တမယူကြတိုက်ပွဲဝင်တာပေါ့ဒီသူရဲ့ခေအရာကိုဖြစ်လာတဲ့ဟာလို့တော့ပြောလို့ရတယ်ဘူးအရင်တော့ဒီတော့ကျွန်တော်ပဲစင်တော်ရင်စားတဲ့ရှင်တော့ဒီလက်လုတ်တနတ်လက်ကလည်းစားတယ်ပေါ့နော်တဖြည်းဖြည်းနဲ့မှကျွန်မဒီတလုံးထိုးဒီမျိုးမောင်းပြန်တိုင်းပဲအစ်စ်တို့ကလည်းဖြတ်ပြန်ဖြစ်လာတယ်ပေါ့အခုလည်းဒီသူက drone ခေရောက်သွားပြီလို့ပြောလို့ရတယ်ပေါ့ဒါကတော့ခေနဲ့ညီစနစ်နဲ့အညီတွားရတဲ့အပိုင်းရှိတယ်ဒီနီးပညာနဲ့တိုက်ခိုက်ရတဲ့ခေရောက်ပြီလို့တော့ပြောလို့ရတယ်ပေါ့
သမိုင်းမှာတရုတ်စစ်တပ်ကိုရှင်ပြိုင်ဖို့အတွက် replicator လို့နာမည်ပေးထားတဲ့ drone ရင်အစီအစဉ်တစ်တမျိုးကိုအမေရိကန်စစ်တပ်ကစတင်တီထွင်ခဲ့ပြီး2023ခုနှစ်ဩဂုတ်လမှာစစ်မြေပြင်သုံးအသေးစား drone တွေပေါ်လာတာကိုပက်ဒဂွန်စစ်တပ်နောက်ချုပ်ကပြောဆိုထားပါတယ်။နိုင်ငံတကာလက်ထက်ကိုင်ပဋိပက္ခတိုက်ပွဲတွေမှာအထူးသဖြင့်ယူကရိန်းနိုင်ငံတွေကစစ်မြေပြင်တွေမှာရုရှားဘက်ကရောယူကရိန်းစစ်တပ်ဘက်ကပါအဝေးထိန် drone ရင်တွေအသုံးပြုပြီးတိုက်ခိုက်တဲ့သတင်းတွေအဲ့ဒီ drone ရင်တွေကိုပြစ်ချဖျက်ဆီးလိုက်တဲ့သတင်းတွေနေ့စဉ်လို့လို့ထွက်ပေါ်နေပါတယ်။ဒါကြောင့်လဲဒီမိုကရေစီရေးတိုက်ပွဲဝင်နေတဲ့လက်နက်ကိုင်အဖွဲ့တွေအသုံးပြုတဲ့ drone ရင်နဲ့နည်းပညာတွေကိုမြန်မာစစ်တပ်ဘက်ကလည်းကောင်းကောင်းအသုံးပြုမယ်ဆိုတာတန်တရားဖြစ်စရာတော့မရှိပါဘူး။ဟု
တ်ဆက်ပြီးတော့ဖုန်းကြီးတွေတုံးသုံးပါဆိုတော့
ဒီလက်နက်ရဲ့ထိရောက်မှုကိုနိုင်ငံတကာစီးရေးကြောင့်ကျင်သူတွေအသိအမှတ်ပြုတဲ့ဒီချိန်ထဲမှာတိုက်ခိုက်ရေး drone ရင်တွေဟာဖိနှိပ်ခံတွေလွတ်မြောက်ရေးအတွက်အသုံးပြုသူတွေရှိနိုင်တယ်လို့ဖိနှိပ်တဲ့အုပ်ချုပ်ရေးအဖွဲ့ကြီးအတွက်အသုံးပြုတာမျိုးတွေလည်းရှိလာနိုင်ပါတယ်။ drone ရင်ကိုကျင့်ဝတ်စည်းကမ်းနဲ့ညီအသုံးပြုဖို့အခြေအနေဆွေးနွေးမှုတွေလည်းရှိလာနေပါတယ်။တိုက်ခိုက်ရေး drone ရင်တွေဟာရပ်သားပြင်းမှတ်တွေကိုတိုက်ခိုက်တာမျိုးမဖြစ်စေဘဲလူခွင့်ရေးတရားမျှတရေးနဲ့ဖိနှိပ်ခံရတဲ့လူမှုအတိုင်းအဝိုင်းလွတ်မြောက်ရေးအတွက်ကျင့်ဝတ်နဲ့ညီအသုံးပြုသူတွေရဲ့လက်ထဲမှာအမြဲတစေရောက်နေဖို့ဆိုတာကတော့စိတ်ကူးရဲ့မျှော်လင့်ချက်တစ်ခုအဖြစ်ရှိနေသေးပါခင်ဗျာ။
ဒီနေ့2024ခုနှစ်အတွင်းကမ္ဘာလူဦးရေထက်ဝင်နေပါရှိတဲ့နိုင်ငံပေါင်း50ကျော်ကခမန်းချေလူဦးရေတန်း4000လောက်ရွေးကောက်ပွဲတွေမှာမဲပေးချရဖို့ရှိနေပြီးဒါဟာဖြင့်ကမ္ဘာတဝန်းဒီမိုကရေစီအုပ်ချုပ်မှုတွေအတွက်ကြီးမားတဲ့စမ်းသပ်မှုတစ်ခုလည်းဖြစ်ပါတယ် ဒီလိုမဲပေးမှုတွေကနေထွက်ပေါ်လာမဲ့ရလဒ်တွေကလာမဲ့နှစ်အတော်ကြာကမ္ဘာနိုင်ငံရေးကိုပုံဖော်သွားနိုင်တဲ့အကြောင်း Henry Ridgway ပေးပို့ထားတဲ့သတင်းဆောင်မကိုတော့မက်ခင်ဖြူထွေးကတင်ပြပေးပါမယ်ရှင်
ဒီနှစ်2024ခုနှစ်ထဲကမ္ဘာနိုင်ငံအတော်များများမှာရွေးကောက်ပွဲတွေကျင်းပဖို့ရှိနေပြီးဒီလ6ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံမှာကျင်းပခဲ့တဲ့ရွေးကောက်ပွဲကတော့ဒီနှစ်ထဲမှာပထမဆုံးဖြစ်ပါတယ်။အဲ့ဒီရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ရှိခ်ဟာစီနာကပဲ50မြောက်ဝန်ကြီးချုပ်အဖြစ်နဲ့အထက်မှရွေးကောက်ခံခဲ့ရတာပါ။ထိုင်ဝမ်မှာလည်းဇန်နဝါရီလ23ရက်နေ့ကျရင်ရွေးကောက်ပွဲတွေကျင်းပဖို့ရှိပါတယ်။ထိုင်ဝမ်ကျွန်းကိုတရုတ်ကအင်အားသုံးပြန်သိမ်းယူနိုင်တဲ့ဆိုတဲ့ချင်းချောက်မှုကဒီရွေးကောက်ပွဲမှာအဓိကလွှမ်းမိုးနေတဲ့အကြောင်းအရာတစ်ခုဖြစ်ပါတယ်။ဒီလရွေးကောက်ပွဲဟာထိုင်ဝမ်အနာဂတ်အတွက်သာမကအင်ဒိုပစိဖိတ်ဒေသညီညွတ်ရေးနဲ့ဒီညရေးအတွက်ပါအဆုံးဖြတ်ပေးမယ်အနာဂတ်ခေါင်းဆောင်ကိုရွေးချယ်ရမှာဖြစ်တယ်လို့လက်ရှိအာဏာရ Democratic Progressive Party ကသမ္မတကိုယ်စားလှယ် William Lyon ကပြောပါတယ်
။今天要选出台湾未来的国家领导人
ထိုင်ဝမ်အနာဂတ်ကိုအဆုံးဖြတ်ပေးမယ့်ခေါင်းဆောင်တွေကိုရွေးချယ်တာလာမကအင်ဒိုပစိဖိတ်ဒေသရဲ့ညီညွတ်ရေးနဲ့တည်ငြိမ်ရေးအတွက်ပါအဆုံးဖြတ်ဖြစ်စီပါလိမ့်မယ်မဟုတ်ဘူးလားဗျာ
လူဦးရေ289တန်းရှိတဲ့အင်ဒိုနီးရှားနိုင်ငံမှာလည်းသမ္မတသစ်ရွေးချယ်ဖို့ရှိလာတဲ့ရွေးကောက်ပွဲကျင်းပဖို့ရှိနေပြီးကမ္ဘာမှာတနည်းတဲ့လူဦးရေအများဆုံးမဲပေးကြမယ့်နေ့တစ်နေ့လည်းဖြစ်ပါတယ်ပါကစ္စတန်နိုင်ငံမှာလည်းဖေဖော်ဝါရီလထဲမှာပဲလွှတ်တော်ရွေးကောက်ပွဲတွေကျင်းပပါလိမ့်မယ်အတိုက်ခံခေါင်းဆောင်ဝန်ကြီးချုပ်ဟောင်းအီမရာခန်ကတော့နိုင်ငံတော်လူ့ဝတ်ချက်တွေပေါက်ကြားအောင်လုပ်မှုနဲ့အကျဉ်းချခံထားရပြီးသူကတော့သူ့မှာအပြစ်မရှိဘူးလို့ညှင်းဆိုထားတာလည်းဖြစ်ပါတယ်။ရုရှားနိုင်ငံမှာတော့လာမယ့် match လာတဲ့သမ္မတရွေးကောက်ပွဲကျင်းပဖို့ရှိနေပြီးလက်ရှိအာဏာရဗလာဒီမီယာပူတင်ပဲပြန်ရွေးခံရဖို့တေချာသလောက်ရှိနေတယ်လို့ဥရောပပြည်ပြည်ပြောင်းလဲရေးစင်တာ Center for European Reform က Ian Bone ကပြောပါတယ်
။ He has control of all of the administrative machinery.required to make sure
ဘောထောက်ခံမယ်မရအောင်လုပ်နိုင်မယ့်စီမံအုပ်ချုပ်မှုရန်ရအားလုံးကိုသူကပဲထိချုပ်ထားတာပါဒါကြောင့်လာမယ့်6နှစ်2039နှစ်လောက်အထိကတော့ပူတင်ပဲဖြစ်လာမှာပ
ါကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံအိန္ဒိယမှာလည်းလာမယ့်ဧပြီနဲ့မေလကြားမှာလွှတ်တော်ရွေးကောက်ပွဲတွေကျင်းပဖို့ရှိပါတယ်ဝန်ကြီးချုပ်နရင်ဒရာမိုဒီဦးဆောင်တဲ့ BJP ပါတီကအများစုအနိုင်ရနိုင်ချေအလားအလာရှိနေပါတယ်အိန္ဒိယနိုင်ငံရေးသတင်းတော်ပူရှ်ဆာရက်ဖ်ကအခုလိုသုံးသပ်ပြောဆိုပါတယ
် These are very significant elections because there are clearly
တိုင်းပြည်မှာလည်းတလောထင်မြင်ယူဆချက်နှမျိုးရှိနေတာကြောင့်ဒီရွေးကောက်ပွဲတွေကအင်မတန်ကိုမှအရေးပါတဲ့ရွေးကောက်ပွဲဖြစ်ပါတယ်တခုက BJP ပါတီဟာလူမှုအသိုင်းအဝိုင်းအတွင်းကွဲပြားမှုတွေဖြစ်အောင်လုပ်နေတယ်လို့ယူဆကြတာရှိသလို BJP ဟာမြို့သားလူညုံရေးကိုပို့ပြီးတော့အာယုံဆိုင်လှုပ်ဆောင်နေတယ်ဆိုတော့နောက်ထပ်အယူဆတစ်ခုလည်းရှိနေပါတယ်
မက္ကဆီကိုနိုင်ငံမှာလဲဇွန်လ2ရက်နေ့ကျရင်သမ္မတရွေးကောက်ပွဲကျင်းပဖို့ရှိနေပြီးဒီရွေးကောက်ပွဲကမက္ကဆီကိုအတွက်သမိုင်းမှတ်တိုင်တစ်တစ်ခုလဲဖြစ်လာနိုင်တယ်လို့မက္ကဆီကိုရွေးကောက်ပွဲသုံးသပ်သူတူဖြစ်တဲ့ပက်ထရီစီယိုမိုရလက်စ်ကပြောပါတယ်
။ También es un evento histórico por la posibilidad de que por
ရွေးသမီးတူပထမဆုံးအချိန်မက္ကဆီကိုနိုင်ငံကိုအုပ်ချုပ်လာနိုင်တဲ့အလားအလာတွေရှိနေတာကြောင့်သမိုင်းဝင်ရွေးကောက်ပွဲဖြစ်လာနိုင်ပါတယ်
လူရည်တန်900ကျော်ကိုကိုစားပြုတဲ့ EU ဥရောပသမ္မဂမှာလည်းလက်ရာရည်အများစိုက်ပါတီတွေပေါ်ထောက်ခံမှုအားကောင်းရဲ့အချိန်လာမဲ့ဆွန်လာတဲ့လွတ်တော်ရွေးကောက်ပွဲတွေကျင်းပပါလိမ့်မယ်။ဗြိတိမာလည်းဒီနှစ်မကုန်ခင်ရွေးကောက်ပွဲတွေကျင်းပမှာပါ။ရွေးကောက်ပွဲအချို့စစ်တမ်းတွေမှာတော့အတိုက်ခံလီဘာပါတီခေါင်းဆောင်ခီယာစတာမာအနေနဲ့လက်ရှိအာဏာရ Conservative ပါတီရဲ့14နှစ်ကြာရုံးရင်းဆန်ခတ်အုပ်ချုပ်မှုတွေကိုအဆုံးသတ်နိုင်မဲ့လမ်းကြောင်းပေါ်ရောက်နေပြီလို့ဖော်ပြကြပါတယ်။အမေရိကန်ပြည်တော်စုမှာလည်းဒီနှစ်နိုဝင်ဘာလ9ရက်နေ့ကျရင်သမ္မတရွေးကောက်ပွဲတွေကျင်းပမှာပါ။လက်ရှိဒီမိုကရက်သမ္မတဂျိုးဘိုင်ဒန်ဒုတိယအကြိမ်ပြန်လည်အရွေးခံရမလား။ဒါမှမဟုတ်ပြန်တဲ့ Republican Party ကဒေါ်နယ်ထရန့်ပဲအရွေးခံရမလားဆိုတာကိုတော့အမေရိကန်ပြည်သူတွေကအဆုံးဖြတ်ပေးကြရမှာပါ။ဘယ်သူပဲသမ္မတဖြစ်လာဖြစ်လာကမ္ဘာလုံးဆိုင်ရာတည်ရောက်မှုတွေကတော့ရှိနေအောင်ပါပါ။လန်ဒန် King's College ကကမ္ဘာနိုင်ငံရေးရာပမောက္ခအာနန္ဒမီနွန်ကအခုလိုပြောပါတယ်
In the European context there are all sorts of fears that you know Donald
Trump ဥရောပအရေးမှာဆိုရင်တကယ်လို့ Donald Trump သာတက်လာရင်တော့ NATO မဟာမိတ်အဖွဲ့အတွက်ထိခိုက်စရာတွေခက်မြန်မြန်ဖြစ်လာနိုင်တယ်ဆိုတော့စိုးရိမ်မှုတွေရှိပါတယ်
ဒီနှစ်2024ခုနှစ်ကတော့နိုင်ငံအသီးသီးကမဲဆန္ဒရှင်တွေမကြုံစဘူးအတိုင်းအတာနဲ့ဒီမိုကရေစီနီးကျသူတို့ရဲ့ရွေးချယ်ပိုင်ခွင့်အာဏာတွေကိုကျင့်သုံးကြရမယ်နှစ်တစ်နှစ်ဖြစ်တယ်လို့ဒီလိုကျင့်သုံးရွေးချယ်မှုတွေရဲ့နောက်ဆက်တွဲအကျိုးရလဒ်ကိုလည်းဆယ်စုနှစ်တည်းနဲ့ချီဆက်ပြီးတော့ခန်းစားသွားကြရမှာဖြစ်ပါရဲ့ရှင်
VOA American တင်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOA ပေးတက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာ email လိပ်စာ bami@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။မင်္ဂလာမနက်ခင်ဗျာရှင်။ VOA American အသံရ2024ခုနှစ်ဇန်နဝါရီလ17ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3249ရုပ်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ဂျန်စီနဲ့အာကစားအစီအစဉ်တို့ကိုနောက်ပိုင်းမှာနားဆင်ကြရပါမယ်။အခုအရင်ဆုံးတော့အေဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ပါရှင်။2023ခုနှစ်နှစ်ကုန်ပိုင်းစစ်ကောင်စီနဲ့ညီနောင်မဟာမိတ်တိုက်ပွဲတွေအရှိန်မြင့်လာတာနဲ့တစ်ချိန်တည်းမှာပဲတရုတ်နဲ့မြန်မာဆက်ဆံရေးပို့ဆိတ်လာပါတယ်။တရုတ်ရဲ့ဒီလိုခြေလှမ်းလာတာဟာအမေရိကန်ရဲ့ Burma Act ဥပဒေပြဋ္ဌာန်းမှုနဲ့ NUG ကိုယ်စားလှယ်ရုံးကိုဝါရှင်တန်မှာဖွင့်ပွင့်ပေးတဲ့ကိစ္စရီနဲ့ဆက်ဆက်တယ်လို့သုံးသပ်သူတချို့ကပြောပါတယ်။ NRG နှစ်နိုင်ငံဟာမြန်မာအရေးမှာပူးပေါင်းဆောင်ရွက်နိုင်တဲ့အခြေအနေကိုရှိပါသလား။ဒီသတင်းပတ် Editor နဲ့ဆွေးနွေးခန့်အစီအစဉ်မှာဥကျော်စံတာကိုမမျှသိအောင်ကမေးမြန်းတင်ပြထားပါတယ်ရှင်။
မင်္ဂလာပါဦးကျော်စံသားရှင
်မင်္ဂလာပါမျိုးစ
င်ဒီတစ်ပတ်မှာတော့ဒီကျမတို့မြန်မာနိုင်ငံမှာလက်တလောဖြစ်နေတဲ့အခြေအနေတွေနဲ့တရုတ်မြန်မာဆက်ဆံရေးဒါကိုဆက်ဆက်ပြီးတော့ဆွေးနွေးပေးစီခြင်းပါတယ်ခုတလောမှာပေါ့နော်ဒီတရုတ်နဲ့မြန်မာဆက်ဆံရေးအဝင်ထွက်ပုံမြင်လာတာဟာဘာကြောင့်မလဲတရုတ်မြန်မာဆက်ဆံရေးအရေးကြီးနေတယ်ဆိုတဲ့အချိန်ဖြစ်နေတာပါလား
မှန်ပါတယ်2021စစ်ကောင်စီအာဏာသိမ်းပြီးခါစားကတော့နိုင်ငံတကာကလည်းပြင်းထန်ရှုတ်ရှားရတယ်အဲ့ဆိုတရုတ်ကဒီဟာကိုစွန့်မထောက်ခံရဘူးတရုတ်ကဒါကိုတကယ်စောင့်ကြည့်နေတဲ့သဘောရှိပါတယ်ကုလသမဂ္ဂမှာဆုံးဖြတ်ချက်ချလာအောင်မှာတရုတ်ကခါရင်လိုဗီဒီယိုအနာသုံးပြီးမပယ်ချခဲ့ဘူးကြားနေခဲ့တယ်ဆိုတော့သိပ်ပြီးတော့ဝင်မဆွဲချင်သေးဘူးစောင့်ကြည့်နေမယ်ဆိုတဲ့သဘောနဲ့သူပြေလာခန့်တူပါတယ်အခုနောက်ပိုင်းမှာပုံပြီးပြင်းထန်လာတာကတရုတ်ပညာရှင်ကအမေရိကန်ရဲ့အခန်းကဏ္ဍအရဖြစ်တယ်လို့လည်းထောက်ပြကြပါတယ်အဲ့ဒါကဘာလဲဆိုလို့ရှိရင်အမေရိကန်ဟာ Burma Act ဆိုပြီးတော့NDA ဥပဒေတွဲပြီးတော့မြန်မာနိုင်ငံမှာဘယ်လိုကူညီမလဲဒီတော်လှန်ရေးကိုဘာသာဆိုးရလုပ်တယ်အဲ့ဒီအပေါ်မှာတရုတ်ကတော့ငါတို့လည်းပဲလုပ်ရအောင်မယ်ဆိုတဲ့သဘောဖြစ်လာတယ်ဒုတိယတစ်ချက်ကတော့ NUG မြို့သားညီအစိုးရရဲ့ကွန်ဆယ်လေရုံးကိုဒီအမေရိကန်ပြည်ထောင်စုမြို့တော်မှာဖွင့်လှစ်ခွင့်ပေးလိုက်တယ်ဆိုတော့အဲ့ဒီကိစ္စမှာဆိုရင်တရုတ်ချက်ချင်းတုံ့ပြန်တာတွေ့ရပါတယ်အဲ့ဒီအထုကွန်ဆယ်ကတိုင်းရင်းသားနယ်စပ်ဒေသတိုင်းရင်းသားတို့ကိုခေါ်ပြီးတော့တွေ့ရတာဖြစ်တယ်ဆိုတော့ဒါကို counter balance လုပ်တာပေါ့လေသူကပြန်ပြီးထိတ်ကြည့်တာဆိုတော့ American ဘက်ကအဲ့လိုနည်းနည်းဘာခွန် proactive ပူပြီးတက်တက်ကြွကြွလှုပ်ရှားလာတာကိုတွေ့တဲ့အကြောင်းတရုတ်ကလည်းပဲဒီမြန်မာနိုင်ငံနဲ့စစ်ကောင်စီမြန်မာနိုင်ငံအရေးကိုပူပြီးတော့ထက်တဲ့ဝင်ကင်တွယ်လာတာတွေ့ရပါတယ်နောက်ဆုံးကတော့ဒီကြားဖြန်းကိစ္စပေါ့လေတရုတ်မြန်မာနယ်စပ်မှာရှိတဲ့အဲ့တိုင်းရင်းသားသူချင်းကူခန်းမှာဒေသမှာဖြစ်နေတဲ့ကြားဖြန်းလုပ်ငန်းတွေဒီလုပ်ငန်းတွေဟာတရုတ်လူမျိုးတွေကိုပြစ်ပတ်ထားတယ်တရုတ်ပြည်ကိုနစ်နာစေတရုတ်လူမျိုးတွေဒုက္ခရောက်စေတယ်ဆိုတာတရုတ်စွာတွေသိခံပြင်းစရာဖြစ်တယ်အချိန်တည်းမှာဒီစီးပွားရေးလုပ်ငန်းတွေဟာမြန်မာနိုင်ငံစစ်ကောင်စီအစိုးရနဲ့လည်းပဲတနည်းမဟုတ်တနည်းပေါ့လေပတ်သက်နေတဲ့သူတို့အကျိုးစီးပွားနဲ့ဆိုတာသိရတော့တရုတ်ကနှိမ်နှင်းဖို့ပြောတယ်စစ်ကောင်စီကထိတိယောက်မနှိမ်နှင်းဘူးအဲ့ဒါကြောင့်လည်းပဲဒီအချိန်မှာသူတို့ပို့ပြီးတော့အရေးကြီးဖြစ်လာတယ်ဒါကြောင့်တိုင်းသားတို့လှုပ်တော့တော့မှမရှိမိနေရတယ်ဆိုပြီးတော့ပြောကြတာဖြစ်ပါတယ်ဆိုတော့ဒီချိန်မှာတရုတ်မှာဆက်ဆံရတဲ့အရေးပါလာတဲ့ဆိုတာထင်ရှားပါတယ်နောက်ဆုံးတရုတ်ပြည်ရဲ့ Vice Foreign Minister ပေါ်လေအစင်းမြင့်ရာစီတူဆိုတော့ဝန်ကြီးလိုမဟုတ်ပါဘူးသူကမြန်မာနိုင်ငံသွားပြီးတော့မြန်မာနိုင်ငံစစ်ကောင်စီထဲမှာအကြီးအကဲဆုံးဖြစ်တဲ့ဗိုလ်ချုပ်မှုကြီးမှန်လည်းတွေ့တယ်တရုတ်နိုင်ငံထဲမှာမြန်မာနိုင်ငံရဲ့ interest တွေပေါ်လေအဓိကအဖြစ် the Kabbalah Belt and Road case ရဲ့နောက်ပြီးတရုတ်မြန်မာစီးပွားရေးဇင်းရန်ဒေသရဲ့ဒီဟာကိုစစ်ချရဖို့အတွက်ဖြစ်တယ်။နောက်ပြီးတော့ဒီဒေသတွင်းတည်ငြိမ်မှုစီးရေးမှလည်းပဲပူးပေါင်းဆောင်ရွက်မှာလို့ပြောတယ်။နောက်ဆုံးအချက်အနေနဲ့ကတော့မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်လည်းပဲသူအတက်ထန်ဆုံးကြိုးပမ်းပေးမယ်ဆိုတော့တရုတ်ကပြောပါတယ်ဆိုတော့အခုချိန်မှာတရုတ်ရဲ့အခန့်ကဏ္ဍကသိအရေးကြီးလာတယ်လို့ပြောမှဖြစ်ပါတယ်မှန်ပါတယ်။
ဒါဆိုရင်တရုတ်ရဲ့သဘောထားကိုပေါ့ဘယ်လိုနားလည်ရပါမလဲတစ်ဖက်မှာလည်းသူကစစ်ကောင်စီနဲ့တီလိုလုပ်တယ်တိုင်းသားလက်နက်ကိုင်ဖွဲ့ရည်နဲ့လည်းတီလိုလုပ်တယ်ဒီတော့ तू ကအသွားနှစ်ဖက်မူနဲ့သွားနေရပါလား
အဲ့လိုပြောမှာပါသိတော့မဆန်းပါဘူးခိုးလုံးကလည်းပဲတရုတ်နိုင်ငံဟာဗမာပြည်ကွန်မြူနစ်ပါတီကိုထောက်ခံအားပေးတယ်အဲ့ဒီအချိန်ကမြန်မာနိုင်ငံမှာအဲ့ဒီမဆလာအစွမ်းနဲ့လည်းရင်းနှီးဆက်ဆံတယ်သူ့သဘောပြောတော့ကွန်မြူနစ်ပါတီနဲ့ဆက်ဆံတာ party to party relations အဲ့ဒါ party to party ဆက်ဆံရေးအစိုးရနဲ့ဆက်ဆံတာကတော့မဆလာအစိုးရနဲ့ဆက်ဆံတော့ government to government relations အစိုးရနဲ့အစိုးရချင်းဆက်ဆံရေးလို့ပြောတယ်အကြောင်းပြတာကကျွန်တော်အပြင်ကတော့အစိုးရနဲ့ party ဆိုတာကွာမမကွာတဲ့ဥပမာအဲ့ဒီ party ကပဲအဓိကထားပြီးအုပ်ချုပ်နေတာပဲဆိုတော့အာမလင်းတပတ်လောက်တာပါပဲသူတို့ကအဲ့ဒီအစိုးရနှစ်ဖက်နဲ့ဆက်ဆံနေတယ်နှစ်ဖက်ဆက်ဆံနေဆိုတာတွေ့ရပါတယ်အခုခါမှာလည်းပဲအဲဒီနေဆက်ဒေသတိုင်းရင်းသားတွေအထူးသဖြင့်ရှေးမြောက်တိုင်းရင်းသားတွေသူတို့နေဆက်ဆံမှုရှိတယ်ဒီဘက်မှာလည်းပဲအစိုးရနဲ့ဆက်ဆံနေဆိုတော့အဲဒီသဘောပါပဲအဲဒီပါတီတူပါတီတို့ကတော့မဆုံးတော့တာဖြစ်ပါတယ
်ဒါပေမဲ့ပါဒီတရုတ်ကဂျောင်းဝင်ဆေးဆက်ဖို့စူးစမ်းနေပြီမဲ့လေတိုက်ပွဲတွေကတော့ဆက်ဖြစ်နေအဲဒီပြဿနာမှာတရုတ်ကတကယ်ပဲဖြေရှင်းပေးနိုင်မလား
တကယ်ပဲဖြေရှင်းပေးနိုင်မလားဆိုတော့တကယ်ပဲဂျောင်းဝင်ဆေးဆက်သလားဆိုတော့အရင်ဆုံးကျွန်တော်စဉ်းစားမိတာပါဒီစစ်ကောင်စီကတော့ပြောမယ်ပေါ့သူတို့ဆွေးနွေးတဲ့အခါမှာတော့ဒါအစည်းအဝေးကိုတော့ဘယ်လိုထုတ်ပြန်ခြင်းမရှိပါဘူးဒီတန်ငန်းတန်ပန်လောကမှာပေါ့လေသူတို့ဒီကအဖြစ်ပါတော့ပြောတယ်ဒါပေမဲ့တကယ်ပြောတဲ့အခါဘယ်လောက်ပြောလိမ့်သလဲဆိုတော့မပြောရဘူးအထူးသဖြင့်စစ်ကောင်စီကတော့ဆိုတော့ကျွန်တော်တို့ပြောခဲ့တဲ့ဟာနိုင်ငံအရေးကိုဘယ်လိုတကယ် defend the cooperation ပို့ပြီးနည်းနည်းဆန်းဆန်းခိုင်ခိုင်မာဆက်လုပ်မယ်ဆိုတော့ပြောတယ်တစ်ဖက်မှာတော့အဲတိုင်းရင်းသားဒေသတွေကလက်နက်ကိုင်အင်အားစုတွေအထူးသဖြင့်ကိုကန်ဒီသာကိုကဟာတရုတ်လူမျိုးတွေပါပဲသူတို့ကအဲ့ဒီကိုအခြေပြုပြီးတော့တရုတ်တွေနင်းလာတဲ့စီးပွားရေးကိုစစ်ကောင်စီကပါဝင်လုပ်နေတယ်ဆိုတော့တရုတ်ကသိခံပြင်းနေတော့ကျွန်တော်ထင်တယ်တရုတ်ကြီးကိုကန်ကိုစစ်ကောင်စီမြန်မာနိုင်ငံအထုတ်ချအနာထဲမှာစီးရမှန်ပေမဲ့စစ်ကောင်စီရဲ့ဝင်ရောက်ချေလည်မှုတော့သူတို့မဖြစ်စေချင်ဘူးအဲအောင်တော်တော်လေးစစ်ကောင်စီရဲ့ဝင်ရောက်ချေလည်မှုအောက်ကကင်းလွတ်သောဒေသတစ်ခုဖြစ်ဆက်လက်ဒီရှိနေစေလွမ်းရှိပါတယ်အဲ့ဒါသူတို့ဘယ်လိုပြောထားရင်ဆိုမသိဘူးအဲမင်းတို့တကယ်ညင်းနေမယ်ဆွနေမယ်ဆိုကုကန်ဖက်ကလည်းကျွန်တော်တို့ဒီလိုတော့ပြေးပါဗျာဖြစ်ကောင်းဖြစ်မှာပေါ့လေဒါအထင်ကိုပြောပြတော့ခံမှန်းချက်ဆိုတော့စစ်ဆက်ပေးနေတယ်ဆိုတာတော့မှန်ပါတယ်ဆိုပေမဲ့တကယ်တမ်းဘယ်ပုံစံနဲ့စစ်ဆက်နေသလဲဆိုတာကတော့နားလည်ရခက်တယ်လို့ပြောမှာပါ
ဒီလာဇန်ပိုင်းရပဲ NUG ရဲ့တရုတ်နိုင်ငံဆိုင်ရာမူဝါဒဒီထုတ်ပြန်တဲ့အထဲမှာဒီ NUG ဟာတရုတ်နိုင်ငံနဲ့ဟိုကိစ္စရဲ့တော်တော်များများမှာလက်တွဲဆောင်ရွက်သွားမယ်ဆိုပြီးတော့ဖော်ပြထားပါတယ်အဲ့ခုဒီညီနောင်သုံးဘက်နဲ့ဖြစ်တဲ့ပြဿနာမှာ NUG ကဘလောက်ပါဝင်ပတ်သက်နေပါလဲ
မိကောင်ကနှစ်ပိုင်းပေါ်လေတရုတ်နဲ့ NUG ဆက်ဆံရေးဆိုရပါစို့ပထမပိုင်းကတော့မှန်ပါတယ် NUG ရဲ့သဘောထားထုတ်ပြန်ချက်တွေ့ပါတယ် NUG ဟာတရုတ်နဲ့လူတွေရဲ့အမြင်မှာတရုတ်ရဲ့အမြင်မှလည်းဖြစ်နိုင်တာပေါ့သူကအမေရိကန်ဘက်ကိုပါတယ်ဆိုပြီးတော့တရုတ်ဘက်ကလည်းသံတရားမကင်းတော့အနည်းဆုံးရှိမယ်ဒီ NUG အမေရိကန်နဲ့စိတ်နီးကပ်လေသလားဒါကြောင့်လည်း NUG ရုံးဖွင့်တဲ့အချိန်မှာဟိုအတိုင်းအတိုင်းနဲ့တွေ့တာတို့ဘာလို့လုခဲ့တာဖြစ်တယ်အဲ့ဒါကိုလည်းပဲ NUG ကပြန်လဲဖြည့်ဆင်းလူဟန်ရှိပါတယ်အဲ့ဒါကြောင့်သူတို့ကြီးညာချက်ထုတ်တယ်အဲ့ကြီးညာချက်ထုတ်တဲ့နေရာမှာသူကအဓိကအဖြစ်တရုတ်နိုင်ငံရဲ့နိုင်ငံရေးမူဝါဒမှာအရေးကြီးတဲ့ Taiwan policy သူက one china policy ကိုသူကလက်ခံတယ်တနိုင်ငံတည်းမူဝါဒကိုလက်ခံတယ်ဆိုပြီးတော့ NUG ကပြောပါတယ်အဲ့ဒါဟာဒေယုရဲ့စိတ်တန်းကြအလိုကြကိစ္စတစ်ခုဖြစ်ပါတယ်နောက်ပြီးတော့ဒီနေဆက်ဖြတ်ရာဇဝမှုကိစ္စတွေမှာလည်းပူပေါင်းဆောင်ရွက်ပိုင်းကပြောထားဆိုတော့ NUG ရဲ့ရည်ရည်ကမှန်ပါတယ်သူကတိုင်းသားတွေနဲ့ပူပေါင်းပါဝင်သလားဆိုရင်ပါဝင်ပါတယ်သူကဝင်တိုက်တယ်လို့ဆိုတာတော့သူတို့ကိုလုံးဝထောက်ခံနေတာပဲပြတ်သားတန်ငယ်ရဖြင့်လုံမဥုံထောက်ခံနေကြကိုတွေ့ရပါတယ်လူပြူကသာကောင်းကင်ပြားပဲလို့ဖြစ်တယ်ပါညညဝေဖန်ပြောနေကြတာတွေ့ပါတယ် online မှာသူ့ရင်မဲ့သူနဲ့ဒီနေရာမှာမဆန့်ကျင်ဘူးလို့ပြောမှာပါ
အဲ့တော့ဒီရှမ်းမြောက်အပြင်ပေါ်တခြားဒေသတွေမှာလည်းတိုက်ပွဲတွေကရှိနေပါတယ်ဒါကိုတရုတ်နဲ့ပတ်သက်နေပါလား
အဓိကကတော့ရှမ်းမြောက်ဒေသဟာအဓိကဖြစ်ပါတယ်ဒါပေမဲ့သူတို့ပြောရင်တော့တရုတ်နဲ့ပတ်သက်တဲ့တခြားတရုတ်စိတ်ဝင်စားနိုင်တဲ့ဒေသတို့ကရခိုင်ကိစ္စဖြစ်ပါတယ်သူတို့မှရခိုင်ဒီမှာသူတို့ရဲ့အထူးစီးပွားရေးဇုံတို့ဒါထိုင်းလန်တို့ကတော့အဲ့ဒီလမ်းဖောက်နေတာတို့ဘာလို့ရှိရဲဆိုတော့ သို့တော်လည်းပဲတရုတ်ကတော့အခုချိန်ကြီးစိုးရိမ်ကြောင်ပြတာတာမတွေ့ရပါဘူး။အိန္ဒိယဘက်ကသာလျှင်မြန်မာနိုင်ငံနဲ့နယ်စပ်ကိုပိတ်မယ်လို့ချန်စီယိုကာမဲရိုဝင်ခွင့်တားဆီးမယ်ဆိုတာတို့သူတို့ခံပြောနေပါတယ်။သူတို့ကဒီနယ်စပ်ဖြတ်ပြတာတွေရှိလားလို့တရုတ်နိုင်ငံကတော့နယ်စပ်ဖြတ်ပြတာလောလောဆယ်မရှိပါဘူး။သူတို့အကျိုးစီးပွားကိုထိခိုက်လိမ့်မလားဆိုတာကြည့်ရတယ်။
အဲ့တော့ဒီတရုတ်ကဟိုမြန်မာနိုင်ငံဒီမိုကရေစီဖက်ဒရယ်တည်ထောင်စုဖြစ်မှာကိုမလိုလားဘူး။နောက်ဒီတိုင်းရင်းသားတွေပေါ့ကိုပိုင်အခွင့်အရေးရသွားမှာကိုမလိုလားဘူးဆိုပြီးတော့တချို့ကသုံးသပ်ပါတယ်။ဒီပေါ်မှာဘယ်လိုသဘောရပါလဲ
။မှန်ပါတယ်။တကယ်တော့တရုတ်ဟာမြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားသွားလို့တရုတ်ပြည်မှာဒီမိုကရေစီတောင်းဆိုရလှုပ်ရှားမှုတွေကျေပြန့်လာလိမ့်မလားဆိုတာကတော့အဲ့တော့သံသရာရှိရာဖြစ်ပါတယ်ကျွန်တော်ကဟိုတုန်းကပြောခဲ့တာသုံးသပ်ချက်တွေကမှအဲ့ဒီမီဒီယာတို့ဘာလို့မှရေးတာပြောခဲ့တာပါဟိုထိုင်းမှာရိုက်ခတ်နိုင်တယ်ဖြစ်နိုင်တယ်ပေါ့မြန်မာပြည်မှာဆန္ဒပြပွဲတွေစစ်ကောင်စီကိုဆန့်ကျင်ပြီးတော့အိုးရီခွက်တွေတိဆန္ဒပြတာဒီမှာထိုင်းမှာလည်းပဲဟိုမလေးဆူရဟိုအဲ့ဒီမှာဆူရဟိုအလိုပဲအလားတူဆန္ဒပြတာအဲ့ဒီဖြစ်နိုင်တယ်တရုတ်ကတော့အဲ့လိုထိတော့မဖြစ်နိုင်တော့တရုတ်ပြည်ကကြီးကျယ်လွန်ပါတယ်မြန်မာပြည်ကဖြစ်လာတဲ့ရေပွဲကလေးဆောက်ဝင်တော့သူတို့အဲ့လိုတိစိုးရင်းကြမရှိတော့ဘူးဒါမှခုနကကြက်နဲ့ပတ်သက်ပြီးတော့ပညာရှင်တွေသုံးသပ်သူတွေကသုံးသပ်ကြတယ်အဲ့ဒီတွေကတော့အမေရိကန်ရှုထောင့်ကနေပြီးစဉ်းစားကြည့်တာဖြစ်မယ်လို့ထင်ပါတယ်သူတို့ကဒီကြက်နဲ့ပတ်သက်ပြီးတော့တလောကဝါရှင်တန်ပို့စ်သတင်းစာအမေရိကန်နိုင်ငံရေးမှာသိဩဇာကြီးတဲ့သတင်းစာကြီးကအဲဒီဒါအပေါ်မှာရေးပါတယ်မြန်မာနိုင်ငံမှာလို့တော်လိုင်းဖြစ်သူကတရုတ်ကိုတော့မပြောဘူးဒါပေမဲ့တိုင်းပြည်က feel state ဖြစ်သွားမယ်လူဝင်ပြတ်သွားရင်အဓိကစိုးရင်ကနှစ်ခုသူကထောက်ပြတယ်မူရေးဆေးတွေကဘာပြန့်လာမယ်စသဖြင့်ပေါ်လေအဲ့မှာပြီးတော့လူကုန်ကူးမှုတွေဖြစ်လာမယ်အဲ့ဒီနှစ်ခုအတွက်အမေရိကန်ဟာလက်ပိုက်ကြည့်မနေသင့်ဘူးအမေရိကန်ဟာသူအဓိကပြောတာကတော့ NUG ကိုဘက်ကနပြတ်ပြတ်သားသားထောက်ခံပြီးတော့လုပ်ပြီးပြင်ဆင်ထားဖို့လိုပြီးဆိုပြီးတော့ပြောတယ်ဆိုအဲ့လိုပြောရတဲ့ပတ်သက်ပြီးတော့နောက်ပြန်ရှင်တို့ကတုံ့ပြန်ရတယ်အဲ့လိုပြောတာအဲ့လိုလှုပ်တာတဲ့ဒါဟာတစ်ဖက်သားဖြစ်တယ်ပေါ့လေအဲ့ဒါတရုတ်နဲ့အမေရိကန်နဲ့နှစ်ဖက်ပေါင်းပြီးတော့လုံနိုင်ရင်မြန်မာနိုင်ငံရေးကိုဖြစ်ရှင်းနိုင်မယ်အလားလားရှိရဲဆိုပြီးတော့ပြောကြတာတွေ့ရပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ခုနပြောတဲ့လူကုန်ကူးမှုနဲ့မူရေးကိစ္စကိုတရုတ်လည်းစိုးရိမ်တာပဲအမေရိကန်ကလည်းဒါကိုစိုးရိမ်နေဆိုရင်တရုတ်ကလည်းဒီကိစ္စကိုစိုးရိမ်နေဆိုတော့ဒီနှစ်ခုကိုပူးပေါင်းပြီးတော့လုပ်နိုင်ရင်ကောင်းမယ်ဆိုပြီးတော့မှအကြံပေးရတာတို့တွေးရပါတယ်
အဲ့တော့ဒီနောက်ဆုံးမေးချင်တာကပါတရုတ်နဲ့အမေရိကန်ရဲ့မြန်မာနိုင်ငံအပေါ်မှာပြိုင်ဆိုင်မှုဒီအပေါ်မှာဘယ်လိုသဘောရပါလဲ
အခုနာမေးခွန်းနဲ့တစ်ဆက်ထက်ပါပဲအဲ့တော့အဲ့မြန်မာနိုင်ငံမှာသူတို့လူချင်းတဲ့ဟာနှစ်ခုတူနေတယ်ဥပမာပြန်တာနေဆက်ဖြတ်ပြီးတော့ဒီရန်စက်ဖြတ်ဆိုတာတဲ့ပေါ့လေလူမှောင်ခိုးမှုနဲ့ human trafficking နဲ့မူရစ်ပြန့်နှံ့လာမဲ့ကိစ္စဆိုတော့ဒီနှစ်ခုကိုတရုတ်လည်းလူလာတယ်အမေရိကန်လည်းလူလာတယ်ဆိုတော့ဒီလူလာချက်အပေါ်မှာမူတည်ပြီးတော့နှမ်းမြတာတာဖြစ်အောင်ဆောင်ရွက်ရင်နှစ်ဖက်လုံးအကျိုးမထိခိုက်နိုင်ပါဘူးအမေရိကန်နဲ့တရုတ်အဓိကတန်ဆန်တာကတိုင်ဝမ်ကိစ္စဖြစ်မယ်နော်တောင်ကျုပ်ပင်လယ်ကိစ္စဖြစ်မယ်စသဖြင့်အဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့အကျိုးရစွာလည်းမရှိပါဘူးဆိုတော့အဲ့ကိစ္စတွေမှာမထိခိုက်နိုင်တဲ့မြန်မာနိုင်ငံအရေးကိုတော့ညနေဒီပြဿနာတွေပြေလည်လုပ်ပေးလိုက်မယ်ဆိုရင်နှစ်နိုင်ငံလုံးအတွက်အကျိုးရှိနိုင်တယ်ဆိုပြီးတော့ပညာရှင်တို့ကအခုအကြံပြုရေးသက်လာတယ်တွေးရပါတယ်ဆိုတော့အဲ့လိုဖြစ်လာရင်တော့အကောင်းဆုံးကိုပဲပြောပါအောင်ပါလေ
ဟုတ်ကဲ့ပါကုသဇနာရှင်ခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ပါတယ
်မေယောကံမြမမျိုးရင်ရှာပါတိစ္ဆန်တွေနဲ့အပင်တွေကိုကဘာကတိလာအောင်စူးစမ်းလှုပ်ဆောင်နေတဲ့ဂျန်စီလူငယ်အဖွဲ့တစ်ဖွဲ့ရှိပါတယ်ဒီလူငယ်တွေဟာ Native Species Conservation and Identification NSCI အဖွဲ့ကိုတီထောင်ပြီးမြန်မာတနိုင်ငံလုံးမှာရှိတဲ့မျိုးသုံးပျောက်ွယ်တော်မဲ့တိစ္ဆန်မျိုးရင်းတွေနဲ့အပင်တွေအကြောင်းကိုနိုင်ငံတကာအထူးရောက်အောင်ဘယ်လိုလှုပ်ဆောင်နေကြသလဲဆိုတာကိုတော့ဂျန်စီအစီအစဉ်အတွက်မက်ခင်လေးကဆက်သွယ်မေးမြန်းထားပါတယ်ရှင်
Hey, ဂျန်စီလိုတက်ချင်ရောက်ပြန်ပြီနော်ဒီတစ်ပတ်တော့မြန်မာနိုင်ငံမှာရှိနေတဲ့ရှားပါတိရစ္ဆာန်အနေနဲ့အပင်တွေရဲ့မျိုးစိတ်တွေစုဆောင်းပြီးတော့နိုင်ငံတကာလူတွေသိအောင်လို့ချပြပေးနေတယ်လူငယ်အဖွဲ့လေးတစ်ဖွဲ့ရှိတယ်သူတို့နဲ့မိတ်ဆက်ပြီးဖို့တက်ချင်တာတယ်အဲ့ဒီအဖွဲ့ကိုဦးဆောင်ပြီးတော့လုပ်နေတဲ့လူငယ်လေးတယောက်ကိုမကြခင်စကားပြောမယ်အာသူ့ရဲ့လုံခြုံရေးအတွက်တော့မျက်နှာလေးဖြတ်ထားမယ်နော်
ကျွန်တော်ကတော့ဒီ NSCI တင်းမြေပေါ့နော်စတင်ဒီထောင်နဲ့ပေါင်းတာဖြစ်ပါတယ်။အာကျွန်တော်ကဒီငယ်ကနေရပေါ့ဒီဒိဋ္ဌန်လေးတွေအကြောင်းကိုစေဝင်စားခဲ့တယ်။အားကြောင့်လို့ဒီကိုဗစ်ကာလမှာလည်းဒိဋ္ဌန်တွေမျိုးစိတ်ခွဲတယ်ပေါ့။ပင်တွေကိုလည်းမျိုးစိတ်ခွဲတယ်ဒိဋ္ဌန်တွေလည်းမျိုးစိတ်ခွဲတယ်။အဲ့ဒီလိုမျိုးမျိုးစိတ်ခွဲတဲ့အကြောင်းတွေကိုတက်တက်ဝင်လေ့လာရင်းနေတဲ့ဒီလောကတွေကိုရောက်လာခဲ့ဖြစ်ပါတယ်ဗျ
။ဒီ NSCI ဆိုတဲ့ group လေးကိုဘယ်လိုမျိုးစတင်ဖြစ်ခဲ့လဲဆိုတာလေးကိုလည်းသူကပြပြထားသေးတယ်။နောက်တော့ဒီနော်
။ဒါကတော့ကျွန်တော်ကဒီ NSCIT ကို2023ခုနှစ်ပေါ့ဧပြီလမှာစတင်ပြောတည်ထောင်ခဲ့တယ်ဗျ။အဲအဲ့ဒီ group စတာချင်းမှာကျွန်တော် admin တွေဆိုလို့15ယောက်လောက်ပဲရှိတယ်ဗျ။အဲ့မှာဆိုကျွန်တော်တို့ဒီကျွန်တော်တို့ ਨੇ ဟိုရွယ်လူပေါ့နော်စိတ်တူကိုညီကိုပေါင်းမားတွေပါတယ်ပြီးရင်ဒီလောကထဲမှာကျွန်တော်တို့ကဟိုအရင်ကနေက4ပြီးတော့ရောက်လာခဲ့တယ်ပြီးရင်ပို့ပြီးတော့လိမ့်လာနေခဲ့တဲ့ဒီဆရာမတွေပြီးရင်ဒီမြန်မာနိုင်ငံကပေါပေါခါတွေပေါ့အဲ့လိုပေါပေါခါတွေလည်းပါတယ်ပြီးရင်ဒီမြန်မာနိုင်ငံမှာရောတခြားနိုင်ငံတွေမှာရောဒီ PhD တွေပေါ့နော်တက်နေရဲအောင်သားကျောင်းသူတွေလည်းပါတယ်ပေါ့
မြန်မာပြည်မှာရှိတဲ့ရှားပါပြီးတော့မျိုးတုံးနေပါဖြစ်နေတဲ့တိရိစ္ဆာန်တွေနဲ့အပင်တွေကိုဘလို့မှတ်တမ်းမှတ်ရလုပ်ပြီးတော့နိုင်ငံတကာသိအောင်လုပ်နေလေဆိုတာလေးကိုလည်းရှင်းပြထားတာအရင်စိတ်ဝင်စားဖို့ကောင်းတယ်နားထောင်စီနော
်ကျွန်တော်ပေါ်တော့အရေးဆုံး group ကနေရလာတဲ့ဒီအချက်အလက်တွေပေါ့ဒီ group ကနေရလာတဲ့အချက်အလက်တွေရတယ်အရေးကြီးတဲ့အချက်အလက်တွေပြီးရင်ရှားပါမှတ်တမ်းတွေပေါ့နော်အဲ့လိုမျိုးတွေရလာခဲ့ပြီဆိုရင်ကျွန်တော်က I naturalist လို့ခေါ်တဲ့ဒီ application application မှာပြန်ပြီးတော့တင်တာမျိုးတွေလုပ်တယ်ဘာမှမဟုတ်ရင်မတင်သေးဘဲနဲ့ကိုယ်တိုင်တင်ထားပြီးတော့ကြာတော့စာရည်နေရေးဖို့ကြိုးစားတာမျိုးတွေလုပ်တယ်ပေါ့အထူးသဖြင့်တော့ကျွန်တော်ကဒီနိုင်ငံခြားဒီပေါပေါခါတွေပေါ့နော်ပေါပေါခါတွေပြီးရင် expert တွေနဲ့ကျွန်တော်ကပူးပေါင်းပြီးတော့လုပ်တာမျိုးတွေများတယ်ဗ
ျတကယ်ကိုတော်တဲ့ကလေးတွေနော်ဒါပေမဲ့သူတို့မှာဒီလိုမျိုးလုပ်နိုင်မှုအတွက်အခက်အခဲတွေအများကြီးကိုရင်ဆိုင်နေရတယ်
ဟုတ်အခက်ရတာပေါ့နော်အဓိကပေါ့ကျွန်တော်ကဥမာကျွန်တော်အဖွဲ့မှာဆိုရင်ပေါ့နော်အကုန်လုံးကဒီကျွန်တော်ဒီ admin တိုင်းကပြောမယ်ဆိုရင်ဒီကွန်ဆာဗေးရှင်းနဲ့ဆိုင်တဲ့ fee ရမဟုတ်ဘူးပေါ့ဥမာကျွန်တော်ထဲမှာဆိုရင်ဥမာပညာရေးဖွဲ့ရရည်နဲ့ပါလိမ့်မယ်ဒါဆိုဒါကျွန်တော်ဒီတိုင်းအသိနဲ့နဲ့မဆိုင်တော့ဘူးပေါ့နော်ဒါမို့ရင်ဒီပညာကျောင်းသားရည်နဲ့ပါလိမ့်မယ်ဒါမို့ရင်ဆရာဝန်တွေနဲ့ပါလိမ့်မယ်ပေါ့နော်ဒါဆိုကျွန်တော်တို့ group မှာဖြည့်နေတဲ့ဒီ insert တွေဖြည့်နေတဲ့အမားရေးဆိုတာသူကဆရာဝန်ပေါ့ပဲအဲ့လိုမျိုးတွေပါရဲပေါ့နော်အဲ့ခါမှာကျွန်တော်တို့အနေနဲ့တိုက်ခိုက်တာရည်ခံရတယ်ပေါ့ဒါမျိုးကပါဆိုင်လို့လည်းပေါ့ဒါမျိုးတော့ပါဆိုင်လို့ဆိုလည်း biologics အတူတူပေါ့အဲ့လိုမျိုးပြောရသူတို့ပြောရလဲမှန်ပါရဲ့ဟိုဒါကိုနဲ့ဒီအားနဲ့မဆိုင်ဘူးနေဒါမျိုးဟုတ်တယ်ဘယ်ကိုမလို့ဘယ်သူလုံးပါလဲပေါ့နော်ကျွန်တော်အနေနဲ့ဒါကိုမလို့ဘူးကိုမလို့ရင်ဘယ်သူလုံးပါလဲလုံးဝတူလည်းမရှိဘူးလေလုံးဝတူမရှိတဲ့အခါမှာကျွန်တော်လုံးတယ်သူတို့လည်းမပြန်ပြောတော့ဘူးအဲ့တော့ကျွန်တော်ကစာရန်နေထုတ်ပြီးတော့ကြာတော့တက်သေးပြလိုက်တယ်ဘာလို့ပါဘာမလို့နိုင်မဟုတ်တယ်ဒီမှာစာရန်နေကြည့်လိုက်ပေါ့ဒါတားပါပဲအဲ့လိုမျိုးပေါ့ကျွန်တော်အဲ့လိုမျိုးရောက်ခဲ့ရပါတယ်ဟုတ်ကဲ့ပြန်တော့ခုကအခက်ခဲရတော့ဟိုပါဘောဒီအထောက်ပံ့နေအရင်ကြီးမရရှိအောင်ပေါ့နော်ဒီလိုမျိုးဒီနိုင်ငံမှာအဲ့လိုမျိုးအကူအညီထောက်ပံ့နေရတာကြီးကအရင်ကိုနေပါတယ်အဲတချို့အကူအညီဆရာကြီးတွေကတော့ကျွန်တော်တို့ကအဆအဆရအကူအညီပေးပြီးတော့တွဲခေါ်ကြတာလည်းပေါ့
နောက်ဖက်အခက်ခဲရှိရှိသူတို့ကဆွဲမလျှော့ဘဲနဲ့ရအောင်လုပ်တဲ့အတွက်ကြောင့်မလို့ဒီ group leader ဆိုလို့ရှိရင်တနေ့တခြားအောင်မြင်မှုတွေရလာတယ်နိအဲသူတို့ဘယ်လိုမျိုးတွေအောင်မြင်မှုတွေရလာလဲဆိုတာကိုလည်းမသိချင်ဘူးလား
ကျွန်တော်အဲ့လိုမျိုးရေးလာခဲ့ရဆိုရင်ပေါ့နော်ဒီထင်းထင်းရေးစာတန်းတွေမတန်းတက်တဲ့စာတန်းတွေဒီမျိုးသိတဲ့စာတန်းတွေအဲ့လိုမျိုးစာတန်းပေါင်း6ခု9ခုတော့ထုတ်နိုင်ခဲ့ပြီဗျ။ပြီးတော့ကြာတော့အဲ့ဒါကတော့ဒါကိုယ်တိုင်ရေးတဲ့စာတန်းတွေပေါ့နော်6ခု9ခုတော့ထုတ်နိုင်ခဲ့တယ်ပြီးရင်တခြားနိုင်ငံခြားပညာရှင်တွေရေးထားတဲ့စာတန်းတွေစာတန်းပေါ့စာတန်းပေါင်း3ခုမှလည်းကျွန်တော်တို့ကလည်းမတန်းပုံတွေအချက်အလက်တွေနဲ့အဲ့လိုမျိုးကူညီပေးနိုင်ခဲ့တယ်ပေါ့။အဲ့ဒါကြီးကသူတို့ရဲ့စာတန်းမှာကိုကျွန်တော်တို့ group နာမည်တွေရောဒီကျွန်တော်တို့ admin နာမည်ရောပါတယ်ပေါ့။ဟုတ်ကဲ့။
စာရင်းရေးုံနေမဟုတ်ဘူးသူတို့ကဒီလူမှုဝန်ကျင်မှာဒီရှားပါတိရစ္ဆာန်လေးနဲ့ပတ်သက်ပြီးတော့အသိပညာတွေလည်းညှဝေပေးထားသေးတယ
်ကျွန်တော်ကဒီ online forum မှာဖွင့်နေကျွန်တော်မြေပြင်မှာလည်းဒီမတရားဖက်စီးခံရတဲ့ဟိုမှာမွေပေါ့နော်ဟိုမှာဖျားမွေတွေကိုကျွန်တော်တို့ပြောရဲဟောပကောက်ကိုပြောရဲကျွန်တော်တို့ဒီတတော်တို့ဘာလို့ပါလဲစားရနေယူလာတယ်ဒီစားရနေပြတယ်တတော်တို့ဘာအလိုမျိုးပေါ့နော်ဒီအဖွဲ့စီကထောက်ခံတယ်ဒါကျွန်တော်တို့ဒီကြီးကသူ့ရဲ့ဆုံးဖြတ်ချက်အရကျွန်တော်တို့ဒါကိုကြားလေးကိုကဲဖို့လာတာအဲ့လိုမျိုးကျွန်တော်ကဒီဖျားမွေတွေကိုလည်းကဲရတယ်ရှိတယ်ဒါကိုယ့်စိတ်ကိုစိုက်ပြီးတော့ကဲပါတော့လိုမကဲပြရရင်ရှိတယ်ပြီးရဒီရေးပြမှာလဲကျွန်တော်တို့ဒီကျေးရွာတွေပေါ့နော်ကျေးရွာတချို့ကျွန်တော်သွားပြောကြအောင်အဲ့လိုကျွန်တော်ကိုယ်သွားတယ်ပြီးရဘူးသူကရေးပြဝေးပေးတယ
်မြန်မာနိုင်ငံမှာရှိတဲ့ရှားပါတရိတ်ဆန်ဒီအပင်ဒီကြောင်းလေးလာခြင်းနဲ့လူငယ်တွေလည်းအခုလိုပဲအားပေးစကားပြောထားသေးတယ
်ဒီလိုလဲသူတို့ဟိုပေါ့နော်သူတို့တကယ်ကိုစုံပြတ်ထားတယ်ပေါ့နော်စုံပြတ်ထားတယ်ဒီထိသေးရေးလုပ်ငန်းတွေလုပ်ချင်တယ်ဒီလိုတော့ဒီတရိတ်ဆန်နဲ့ပတ်သက်တဲ့ဟာတွေလေးလာခြင်းနဲ့ဆိုရင်သူတို့စောက်ချပြီးတော့လောက်ပါလို့ပြောချင်တယ်ပေါ့
ဒီဒီတစ်ပတ်တော့ဒီလောက်ပဲเนาะရှိတစ်ပတ်ဒီကြာလို့ရှိရင်လေပို့ပြီးတော့ထူချတဲ့အစီအစဉ်လေးနဲ့တင်ဆက်ပေးဖို့ရှိတာမို့လို့ဂျန်စီအစီအစဉ်ကိုဆက်ဆက်ဆောင်ကြည့်ဖို့မိမိနဲ့เนาะတာတာ
ကဘာဖလာကိုကစားသမားဖြစ်နေရောနီးပြအဖြစ်နေပါဘိုးဆွဲဖို့တဲ့ဘက်ကင်ဘောဝါနဲ့မာရီယိုဇာဂါလိုတို့ပြီးခဲ့တဲ့ရက်ပိုင်းကပဲကွဲလွန်ခဲ့ပါတယ်စပိန်နိုင်ငံသားနဒါကတော့ Australia Open Tennis ပြိုင်ပွဲဝင်မကစားနိုင်တော့ပါဘူး။ Dubai Marathon ပြိုင်ပွဲမှာတော့ကမ္ဘာစံချိန်တင်တစ်ခုကိုထပ်ပြီးတော့တင်လိုက်ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရန်နိုင်စုစည်းတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါကျွန်တော်ရနိုင်မှာ VOA ရဲ့တပတ်အတွင်းအားသသာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် Grand Slam Tennis ပြိုင်ပွဲတွေကို22ချိန်ဘူးဆွဲထားတဲ့ Spain နိုင်ငံကနံပါတ်ကြီး Rafael Nadal ကတော့ Australian Open Tennis ပြိုင်ပွဲကိုကစားနိုင်တော့မှာမဟုတ်ပဲလွဲချော်သွားခဲ့ပါပြီမနေ့က Australian Open Tennis ပြိုင်ပွဲမှာဒဏ်ရာရပြီးကတည်းကတစ်နှစ်လောက်နားနေခဲ့ရတာကနေပြီးခဲ့တဲ့ရက်ပိုင်းကပဲပထမဆုံးအကြိမ်ပြန်ကစားခဲ့တဲ့ Brisbane Open မှာချက်သားဒဏ်ရာရသွားတာကြောင့်ကစားနိုင်တော့မှာမဟုတ်ဘူးလို့ Nadal ကပြောပါတယ်
Yeah, I mean it's a very similar place to what happened last year, but different stuff now I feel more.
မနေ့ကဖြစ်တဲ့နေရာနဲ့တူတူလောက်မှာပဲထပ်ဖြစ်တာပါ။ဒါပေမဲ့ဒီတစ်ခေါက်ကကြွက်သားဖြစ်တာပါ။မနေ့တုန်းကတော့အရွက်ဖြစ်တာပါ။ဒီတစ်ခေါက်ကမနေ့ကနဲ့လုံးဝမတူပဲကြွက်သားတန်ရာပြဿနာပါ။မနေ့တုန်းကဖြစ်တုန်းကတော့ကျွန်တော်တခုခုကိုပြင်းပြင်းထန်ထန်ချက်ချင်းခံစားလိုက်ရတယ်။ဒီနေ့ကတော့အဲ့လိုမဟုတ်ပါဘူး။ဒါပေမဲ့ပြဿနာကဘာလဲဆိုတော့ဖြစ်တဲ့နေရာကမနေ့ကဖြစ်တဲ့နေရာနဲ့တူတူလောက်ဖြစ်နေတော့ပုံမှန်ထက်ပိုပြီးတော့ဆိုရင်သွားပါတယ်
။နောက်ကတော့ဒီတန်ရာကြောင့်သူ့အနေနဲ့ Grand Slam ပြိုင်ပွဲတွေလိုမျိုး၅ပွဲအထိကစားတဲ့ပွဲတွေမှာအကောင်းဆုံးကစားနိုင်ဖို့အစီအစဉ်မဖြစ်သေးဘူးလို့သူရဲ့ Instagram လူမှုပရက်ကနေပြောထားပါတယ်။ Australian Open ကိုတော့အမေ January 14ရက်နေ့မှာစတင်မှာဖြစ်ပြီးတော့အခုလိုနောက်ပြိုင်ပွဲနဲ့လွဲချော်သွားတဲ့အတွက်ဒါဟာ1996ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့ Nadal ရော Federer ရောနှစ်ယောက်စလုံးမပနိုင်တာဖြစ်ပါတယ်ခင်ဗျာ။ဘောလုံးသတင်းတွေဘက်မှာတော့ကမ္ဘာဖလားသမိုင်းမှာထူးခြားတဲ့ဘောလုံးသူရဲကောင်းကြီးတွေကိုအခုရက်ပိုင်းတွေအတွင်းမှာပဲသုံးရှုံးလိုက်ရပါတယ်။ဒီကကမ္ဘာဖလားကိုကစားသမားအဖြစ်နဲ့ရောနီးပြအဖြစ်နဲ့ပါပထမဆုံးရခဲ့တဲ့ဘရာဇီးနီးပြဟောင်းကြီးမာရီယိုဇာဂါလိုဟာစနေနေ့ကအသက်62နှစ်အရွယ်မှာခွဲလွန်သွားခဲ့ပါတယ်။ဇာဂါလိုဟာဘရာဇီးအသင်းနဲ့ကမ္ဘာဖလားကို၄ချိန်ဘိုးဆွဲခဲ့ပြီး1958နဲ့60ကမ္ဘာဖလားတွေမှာကစားသမားအဖြစ်နဲ့2ချိန်1980ကမ္ဘာဖလားမှာနီးပြအဖြစ်နဲ့2ချိန်ဘိုးဆွဲခဲ့တဲ့အပြင်1994ခုနှစ်ကတော့လက်ထောက်နီးပြအဖြစ်နဲ့2ချိန်ဘိုးဆွဲခဲ့တာဖြစ်ပါတယ်။ဘရာဇီးသမားဟောင်းလူးစ်ဒါဆီလ်ဗာကတော့ဇာဂါလိုဟာဘရာဇီးဘောလုံးသင်းရဲ့အကောင်းဆုံးကစားသမားနဲ့အကောင်းဆုံးနီးပြတွေထဲကတယောက်ဖြစ်ပြီးတော့ကမ္ဘာဖလားသမိုင်းမှာအောင်မြင်ဆုံးသူဖြစ်တယ်ဆိုပြီးတော့ X လူမှုကွန်ရက်ကနေဂုဏ်ပြုပြောဆိုပါတယ်။လက်ရှိဘရာဇီးအထက်လွှတ်တော်မှတ်တူဖြစ်တဲ့ဘရာဇီးတိုက်စစ်မှူးဟောင်းရိုမာရီယိုကတော့
En relação à importância pro nosso futebol, principalmente brasileiro,
ele Paulo Loca, tipo Brasil Paulo Loca mà စာဟာလိုကဘလောက်ထိရေးပါတဲ့ပုဂ္ဂိုလ်လဲဆိုတော့ပီလီလောက်ကိုရေးပါတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။သူကအများကြီးအောင်မြင်မှုရခဲ့တဲ့သူတူဖြစ်ပါတယ်။ကမ္ဘာဖလားကို၄ချိန်ဘိုဆွဲပြီးကျွန်တော်တို့အတွက်ရေးပါတဲ့သမိုင်းမွေးတွေပေးသွားခဲ့သူပါ။ဒီကနေ့ကတော့ဘောလုံးလောကအတွက်ဝမ်းနည်းစရာကောင်းတဲ့နေ့ပါ
။ဒီကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျန်နီအင်ဖန်တီနိုကလည်းစာဟာလိုကွယ်လွန်သွားတဲ့အပေါ်မှာဝမ်းနည်းကြောင်းနဲ့စာဟာလိုဟာကမ္ဘာဖလားကိုကစားသမားဖြစ်နေရောနီးပြဖြစ်နေပါ၄ချိန်ဘိုဆွဲခဲ့တာကြောင့်ကမ္ဘာဖလားသမိုင်းမှာသူရဲ့အောင်မြင်မှုကိုမိတဲ့သူတယောက်မှမရှိဘူးဆိုပြီးတော့ Instagram ကနေဂုဏ်ပြုပြောကြားခဲ့ပါတယ်။ Resort အင်းကောင်းဆောင်ဟောင်ကာဖူးကတော့
ဒီပေါ်မူဂျီယောဖဲဂျီ Uma das suas maiores referências, uma das suas maiores estrelas, um dos maiores treinadores da história do futebol mundial.
ကမ္ဘာဘောလုံးလောကအတွက်တော့အကောင်းဆုံးကစားသမားတွေထဲကတယောက်အကောင်းဆုံးနည်းပြတွေထဲကတယောက်ကိုဆုံးရှုံးလိုက်ရတဲ့အတွေ့ကြီးမားတဲ့ဆုံးရှုံးမှုဖြစ်ပါတယ်
။ဒါကြောင့်ရဲ့ယုံလောင်းကိုတော့ရီယိုမျိုးကဘရာဇီးဘောလုံးဖွဲ့ချုပ်မှာတနင်္ဂနွေနေ့ကအများပြည်သူလာရောက်ဂုဏ်ပြုကြည့်ရှုနိုင်အောင်ပြသခဲ့ပြီးတော့ဘရာဇီးပြည်သူတွေအများအများနောက်ဆုံးအနေနဲ့ဂုဏ်ပြုနှုတ်ဆက်ခဲ့ကြပြီးတော့ညနေပိုင်းမှာတော့ရီယိုမျိုးကတုတ်တံမှာမြင်းမြုပ်တင်းကြိုခဲ့ကြပါတယ်ခင်ဗျာဇာဂါလိုကွယ်လွန်သွားတဲ့အချိန်မှာဇာဂါလိုလူမျိုးကမ္ဘာဖလားကိုကစားသမားဖြစ်နေရောနီးပြဖြစ်နေပါဘူးဆွဲခဲ့ပြီးတော့ကမ္ဘာဘောလုံးလောကမှာပီလီလိုပဲဩဇာရှိန်ကကြီးမားတဲ့သူတူဖြစ်တဲ့ဂျာမနီနိုင်ငံကဂန်ဝင်ဘောလုံးသမားကြီးဖရန့်ဘက်ကန်ဘောဟာအသက်88နှစ်အရွယ်မှာခွဲလွန်သွားခဲ့ပါတယ်။ဒီနေ့ကနေ့ညကအိပ်ပျော်နေစင်မှာပဲငြိမ်းချမ်းစွာနဲ့ခွဲလွန်သွားခဲ့တာဖြစ်တယ်လို့သူ့မိသားစုကပြောပါတယ်။ဘက်ကန်ဘောဟာနောက်ဂျာမနီအသင်းကိုအသင်းကောင်းဆောင်အဖြစ်နဲ့ရောနီးပြအဖြစ်နဲ့ပါဘိုဆွဲခဲ့ပြီးတော့ဒီလိုဘိုဆွဲမှုတဲ့၃ယောက်ထဲမှာဒုတိယမြောက်လူဖြစ်ပါတယ်။ဘက်ကမ်ဘောကွယ်လွန်သွားခဲ့တဲ့ပုံမှာတော့1990ကမ္ဘာချန်ပီယံအနောက်ဂျာမနီအသင်းရဲ့တိုက်စစ်မှုဟောင်းယော်ဂန်ကလင်းစမန်ကတော့
Yeah for all of his players and like Andreas Köpke myself the team that won with him
ကျွန်တော်ပါဝင်1990ကမ္ဘာဖလားအနိုင်ရတဲ့အသင်းနဲ့သူ့ရဲ့ကစားသမားတွေအားလုံးအပါဝင်ဂျာမန်လူမျိုးအားလုံးတော်တော်ဒါကဝမ်းနည်းစရာကောင်းတဲ့နေ့ပါဘက်ကင်ဘောင်းဝါဟာဆယ်စုနှစ်ပေါင်းများစွာဂျာမန်ဘောလုံးလောကရဲ့ခေါင်းဆောင်တစ်ဦးပါသူက1960 90နဲ့80ခုနှစ်တွေမှာကမ္ဘာအကောင်းဆုံးဘောလုံးသမားဖြစ်တဲ့ပီလီနဲ့အတူအန်ဟောစရာကောင်းလောက်အောင်ထူးချွန်တဲ့ကစားသမားဖြစ်ခဲ့ပြီးတော့နောက်ပိုင်းမှာတော့နီးပြဖြစ်လာခဲ့ပါတယ်
သူကိုယ်တိုင်ကဘာဖလားကိုဘူးဆွဲခဲ့တယ်လို့ကျွန်တော်တို့ကဘာဖလားမှာဘူးဆွဲအောင်လဲနီးပြလုပ်ခဲ့သူဖြစ်ပြီးတော့2006ကဘာဖလားကိုလည်းဂျာမနီမှာကျင်းပနိုင်အောင်ဦးဆောင်ခဲ့သူပါပြီးတော့လူပုဂ္ဂိုလ်အနေနဲ့လည်းသူကအလွန်ရင်ကျေးဖော်ပြပြီးတော့လူကြီးလူကောင်းဆန်တဲ့သူတယောက်ပါသူကကျွန်တော်တို့ရဲ့ဆရာလည်းဖြစ်တယ်လို့ဖခင်တယောက်လူလို့တော့မှပြောလို့ရပါတယ်ဆိုတော့ဗျာသူကွယ်လွန်သွားတာဟာဘလုံးလောကအတွက်တော့တကယ်ကိုဝမ်းနည်းစရာဖြစ်ပြီးတော့ဂျာမနီနိုင်ငံအတွက်လည်းလွန်ခဲ့တဲ့ဆယ်စုနှစ်အတော်များများအတွင်းအကစားဘက်မှဩဇာတကမှကြီးမားခဲ့တဲ့ခေါင်းဆောင်တယောက်ကိုဆုံးရှုံးလိုက်ရတာပ
ါဂျာမနီသင်းကတော့ဘက်ကန်ဘောဟာပင်ကိုခေါင်းဆောင်မှုအရေးချင်းနဲ့ပြည်စုံသူတူဖြစ်ပြီးတော့ဘောလုံးလောကရဲ့အကောင်းဆုံးဘောလုံးသမားတူဖြစ်ပြီးအားလုံးကအမြဲတမ်းအမတ်ရနေမှာဖြစ်တယ်လို့ပြောထားသလိုဘိုင်မြူနစ်အသင်းကတော့ဘိုင်ယန်အသင်းကုလို့ဖြစ်လာခဲ့တာဟာဘက်ကန်ဘောအကြောင်းဖြစ်တယ်ဆိုပြီးတော့ဂွန်ပြူပြောကြားခဲ့ပါတယ်ကွာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကတော့ဘက်ကန်မောဟာဂျာမနီနဲ့ကွာဘောလုံးလောကရဲ့တကယ်ဂန်ဝင်ဘောလုံးသမားကြီးဖြစ်ပြီးတော့ချန်ပီယံတယောက်သာမကကြီးမြတ်တဲ့ပုဂ္ဂိုလ်တူလည်းဖြစ်ပြီးတော့အမြဲတမ်းအမတ်ရနေမှာဖြစ်တယ်လို့ပြောလိုက်ပါတယ်ကွာဘောလုံးသမားမှာအကောင်းဆုံးဘောလုံးသမားကြီးတွေကတဦးလို့သတ်မှတ်ထားတဲ့ဘက်ကန်ဘောရဲ့အောင်မြင်မှုတွေကိုကြည့်ရမယ်ဆိုရင်တော့သူဟာ1982ဥရောပဖလား1984ကမ္ဘာဖလားတွေမှာအရင်အနောက်ဂျာမနီအသင်းခေါင်းဆောင်ဖြစ်နေဘူးဆွဲခဲ့ပြီးတော့1990ကမ္ဘာဖလားမှာတော့နီးပြဖြစ်နေပူဆွဲခဲ့တာဖြစ်ပါတယ်။ဒါပြန်သူကဘိုင်ယန်မြူနစ်အသင်းနဲ့သူဥရောပဖလားကို1984 85နဲ့86ခုနှစ်တွေမှာ3ကြိမ်ဆက်တိုက်ပူဆွဲခဲ့ပြီးတော့ Europa League ဖလားလို့ခေါ်တဲ့ဥရောပဘောလုံးဖွဲ့ချုပ်ဖလားကိုတော့1996ခုနှစ်မှာနီးပြဖြစ်နေပူဆွဲခဲ့တာဖြစ်ပါတယ်။ဒါပြန်ဘယ်လွန်ဒေါ်ရွှေဘောလုံးစုကိုတော့1982နဲ့86ခုနှစ်တွေမှာရရှိခဲ့ပြီးတော့ပီလီရွေးချယ်ခဲ့တဲ့ဘောလုံးသမိုင်းမှာအကောင်းဆုံးဘောလုံးသမား12ယောက်ထဲမှာလည်းပါဝင်ခဲ့တဲ့သူဖြစ်ပါတယ်ခင်ဗျာ။ဒီကုန်ပြသတင်းတွေဘက်မှာတော့ဒူဘိုင်းမာရသွန်မှာကမ္ဘာစံချိန်ပြတစ်ခုကိုထပ်တင်လိုက်ပါတယ် RS ဆော်ဘားများပြည်တော်စု UAE နိုင်ငံဒူဘိုင်းမှာတနင်္ဂနွေနေ့ကကျင်းပတဲ့ဒူဘိုင်းမာရသွန်မှာတော့အီသီယိုးပီးယားနိုင်ငံကအသက်25နှစ်အရွယ်ဒီဂစ်ခတီမာကအမျိုးသမီးဘက်မှာ2:16မိနစ်9စက္ကန့်နဲ့ပထမပန်းဝင်ပြီးတော့ကမ္ဘာစံချိန်အစ်ကိုတင်လိုက်တာပါဒါဟာအမျိုးသမီးတွေထဲမှာမာရသွန်ပြိုင်ပွဲကို8ချိန်ကြောင့်ကမ္ဘာစံချိန်တင်နိုင်ခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့ကမ္ဘာစံချိန်ထက်61စက္ကန့်ပိုပြီးတော့မြန်တာဖြစ်ပါတယ်မျိုးသီးဘက်မှာဒုတိယနဲ့တတိယဆုတွေကိုလည်းအီသီယိုးပီးယားနိုင်ငံသူတွေကပဲရရှိသွားခဲ့သလိုအမျိုးသားတွေဘက်မှာလည်းအီသီယိုးပီးယားနိုင်ငံကအဒစ်ဆူဂိုဘီနာကနိုင်ရပြီးတော့ဒုတိယနဲ့တတိယနေရာတွေကိုအီသီယိုးပီးယားနိုင်ငံသားတွေကပဲရရှိသွားခဲ့ပါတယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ကြံပြန်ရတဲ့ရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြရန်အမှတ်လေးပါတာ3ပြည့်ရှိကြပါတယ် VOA သတင်းတွေပေးသက်စီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
VOA အစီအစဉ်လေးနဲ့ပတ်သက်ပြီးဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားပို့ပို့နိုင်ကြပါတယ်ရှင်။အခုတော့သတင်းအချင်းချင်းကိုနားဆင်ကြရမှာဖြစ်ပါတယ်။ဣသရေလအနေနဲ့ဂါဇာကမ်းမြောင်ဒေသကိုအပြည့်သိမ့်ပိုက်ထားဖို့ရည်ရွယ်ချက်မရှိချောင်းဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကပြောပါတယ်။ဣသရေလရဲ့ရည်မှန်းချက်ကဂါဇာကမ်းမြောင်ဒေသမှာဟမတ်အကြမ်းဖက်သမားတွေကိုဖယ်ရှားပြီးတရားခံတွေလွတ်မြောက်ဖို့ပါဒါကိုအောင်မြင်ပြီးတာနဲ့ဂါဇာမှာစစ်ပွဲရမှာဖြစ်တယ်လို့အစွန်းရောက်မှုတွေလည်းရပ်တန့်နိုင်မှာဖြစ်တယ်လို့ဣသရေလဝန်ကြီးချုပ်ကပြောဆိုသွားပါတယ်အရှေ့အလယ်ပိုင်းကဂါဇာစစ်ပွဲကိုတခြားဒေသတွေမှာပါကျေပြန့်မသွားအောင်တန်တမန်ရေးအရာကြိုးပမ်းနေတဲ့အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကင်ကပင်လယ်နီထဲမှာရင်းမြစ်အခြေဆိုင်ဟူတီသဘုံအဖွဲ့ရဲ့တိုက်ခိုက်မှုတွေရဲ့အကျိုးဆက်တွေကိုဗုဒ္ဓဟူးနေ့မှာသတိပေးပါတယ်။ဒီတိုက်ခိုက်မှုတွေကိုနည်းပညာဆက်ကရိယာထောက်လှမ်းရေးသတင်းအချက်လက်တွေအီရန်ကကူညီပေးခဲ့ပြီးဒါဟာလူအမြောက်အများရဲ့လက်တွေ့ဘဝတွေကိုသိရမှုရှိနေတယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်။မြန်မာနိုင်ငံထဲမှာဖြစ်နေတဲ့တရားဥပဒေပြင်ပလောက်ရတွေထံကဒေတာဒွင်းကိုထိခိုက်နေပြီးပြဿနာဖြစ်စေတယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews က VOA နဲ့သီးသန့်မေးမြန်းခန်းမှာပြောဆိုထားပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်မှုကျော်ဖြစ်ပါတယ်။ညပိုင်း 9:00 ခန်းနဲ့ 10:00 အထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ 1925.32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကေတထိုက်ပါရှင်။